Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2020ပြည် January လ20ရက်နေ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6နိုင်ငံ9နိုင်အထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလံမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ဗုဒ္ဓနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရဲမထွန်းကမတ်သိန်ကြီးထိုင်းနဲ့အတူတင်ဆက်ပေးပါမယ်။ဗုဒ္ဓဦးနဲ့မှာအမေရိကန်သမ္မတဖြစ်ကျန်းသက်စာချိန်ဆိုမဲ့ဂျိုးဘိုင်ဒန်ဤကနေ့ညနေပိုင်းမှာသူစာတီဒလဝဲပြည်နယ်ကနေမြို့တော်ဝါရှင်တန်ဒီစီကိုရောက်ရှိလာပြီးဖြစ်ပါတယ်ဒီစီကိုမထွက်ခွာခဲ့ကလေးမှာပဲဂျိုးဘိုင်ဒန်ကဒလဝဲပြည်နယ်လုံခြုံရေးအရန်တပ်ဖွဲ့ဌာနချုပ်ကိုသူ့ရဲ့သားဗိုလ်မှူးဘော့ဘိုင်ဒန်အမည်နဲ့အမတ်တရအမည်ပေးဂုဏ်ပြုခြင်းပြတဲ့အခမ်းအနားကိုတက်ရောက်ခဲ့ပါတယ်2015ခုနှစ်ကအုန်းနောက်ကင်ဆာရောဂါနဲ့ကွယ်လွန်သွားခဲ့တဲ့သားဖြစ်သူဘုံဘဘဘိုင်ဒန်ကအီရတ်နိုင်ငံမှာတနစ်ကြာတာဝန်ထမ်းဆောင်ခဲ့မှုသလိုဘရွန်စတာသူရဲကောင်းဘက်ကိုလည်းရရှိခဲ့သူဖြစ်ပါတယ်။ဝါရှင်တန်ကိုသွားရမယ့်ခရီးကိုသူ့ရဲ့ပုဂ္ဂိုလ်ရေးအခမ်းအနားနဲ့စတင်လိုက်ရတာဖြစ်ကြောင်းနဲ့သူ့သားအခုချိန်မှမရှိတာကိုသာသူ့အနေနဲ့ဝမ်းနည်းမိကြောင်းလည်းဂျိုးဘိုင်ဒန်ကသားဖြစ်သူကိုတတိတရာမျက်ရည်ကြာပြီးပြောပါရယ်။ဝါရှင်တန်ဒီစီကိုရောက်လာပြီးတဲ့နောက်ညနေပိုင်းမှာဂျိုးဘိုင်ဒန်ကသမရလင်ကွန်ထိမ်းမှပြတိုင်းမှကျင်းပမယ်။COVID-19 ကြောင့်အသက်သေဆုံးခဲ့ရသူတွေအတွက်စူတောင်းပွဲအခမ်းအနားကိုတက်ရောက်မှာဖြစ်ပါတယ်။အဲဒီနောက်အမေရိကန်သမ္မတတွေရဲ့အဆိုရဧကီဟာ Blair House မှာတက်ခုံမှာဖြစ်ပါတယ်။ဂျိုးဘိုင်ဒန်အနေနဲ့ဗုဒ္ဓဟူးနေ့ကျန်းသက်စာချိန်ဆိုပြီးတဲ့နောက်သမ္မတဖြစ်လာပြီးပြီးချင်းအမေရိကန်နိုင်ငံတွင်းကြုံရင်ဆိုင်နေရတဲ့အကြက်တဲပေါင်းစုံကိုဥဆောင်ဖြစ်ရှိရမှာလည်းဖြစ်ပါတယ်။အမေရိကန်သမ္မတကျန်းသက်စာချိန်ဆိုပွဲအတွက်စင်ခေါ်ထားတဲ့ပြည်နယ်လူကြုံရေးအရန်တပ်ဖွဲ့ဝင်တွေကတပ်ဖွဲ့ဝင်ချုပ်ကိုလူကြုံရေးအရာအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေး FBI အဖွဲ့ကဖေရှားဖြစ်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်
။ So the 12 people that were removed after vetting.But the
လူကြုံရေးဆစ်စစ်မှုတွေပြုလုပ်ပြီးမှပြည်နယ်လူကြုံရေးအရန်တပ်ဖွဲ့ဝင်12ဦးကိုဖေရှားခဲ့ရပါတယ်။ဒါပေမဲ့သူတို့အားလုံးကိုအစိုးရဝါဒီတွေနဲ့ဆက်လွယ်တာတခုတည်းနဲ့ဖေရှားခဲ့တာမဟုတ်ပါဘူး။နှစ်ယောက်ကသာကျန်းသက်စာချိန်ဆပွဲအကြောင်းရေးသားချက်တွေနဲ့ဆက်ဆက်ပြီးဖေရှားပြစ်ခဲ့ရတာဖြစ်ကြောင်းပြည်နယ်လူကြုံရေးအရန်တပ်မြို့သားအဆောင်တပ်အကြီးအကဲဗိုလ်ချုပ်ကြီးဒန်နီယယ်ဟိုကင်ဆန်ကအတည်ပြုပြောကြားခဲ့ပါတယ်။တခြားတပ်ဖွဲ့ဝင်10ဦးကိုတော့ကျန်းသက်စာချိန်ဆပွဲနဲ့မသက်ဆိုင်ပဲအရင်ကရာဇဝတ်မှုတွေနဲ့ဆက်ဆက်နေတာကြောင့်ဖေရှားပြစ်တာဖြစ်ကောင်းဖြစ်နိုင်တယ်လို့လည်းသူကပြောပါတယ်။သူတို့အားလုံးကရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အပေါ်တရက်ကြီးအန္တရာယ်ပြုမဲ့သူတွေမဟုတ်ဘူးလို့လည်းအပီတရင်ဌာနကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ကျဆင်းနေတဲ့စီးပွားရေးကိုကုစားဖို့အရေးကွန်ဂရက်စ်အနေနဲ့ပုံမှန်အရေးယူဆောင်ရွက်ပေးဖို့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အစိုးရအဖွဲ့ဗဒဟိဝန်ကြီးအဖြစ်ယာတာခံရသူဂျန်နက်ယာလန်ကပြောပါတယ
်။ I expect they'll conclude the Congress's actions.Averted a lot
of Kayoga Gala Siwai အခြေအနေကိုပြန်ကြည့်ရင် Congress တော်ရဲ့လှုပ်ဆောင်ချက်တွေကြောင်းထိရောက်မှုတွေကိုရှောင်လွှဲနိုင်ကြတာရှိကြောင်းဒါပေမဲ့ထိတဲ့ပုံပြီးလှုပ်ဆောင်ဖို့လိုအပ်ကြောင်းခုချိန်ကစပြီးလှုပ်ဆရာရှိတာကိုမလုပ်ရင်ပိုတာရှည်ဆိုးရွားတဲ့ Siwai ထိရောက်မှုတွေကိုကြုံတွေ့ရမှာဖြစ်ကြောင်းနဲ့ရေရှည်မှာ Siwai ရိုက်ခတ်မှုတန်ကိုဆူဆူရွားရွားခံရနိုင်ကြောင်းရန်လန်ကအင်္ဂါနေ့ကအထက်လွှတ်တော်ဗန်ဒိုင်းကော်မတီဌာနပွဲရှင်းမောင်းမှာပြောကြားခဲ့တာဖြစ်ပါတယ်ဒီမိုကရက်လူများစုဖြစ်လာမဲ့အထက်လွှတ်တော်အနေနဲ့ဂျန်နက်ယလန်ကိုဗန်ဒိုင်းဝကြီးအဖြစ်ခန့်အပ်ဖို့အခက်အခဲရှိဘူးလို့ခန့်မှန်းရပါတယ်။အထက်လွှတ်တော်ကအတည်ပြုရင်ယလန်အနေနဲ့အမေရိကန်သမိုင်းမှာပထမဆုံးအမျိုးသမီးဗန်ဒိုင်းဝကြီးဖြစ်လာမှာပါ။အင်္ဂါနေ့ကပြုလုပ်တဲ့သူ့ကိုယာရုခတ်အေးဆိုင်ရာအထက်လွှတ်တော်ဂျာနာပွဲမှာဂျန်နက်ယလန်ကအမေရိကန်နိုင်ငံရဲ့စီးပွားရေးပေါ်အားနည်းချိနေအောင်လှုပ်ဆောင်နေတဲ့တရုတ်နိုင်ငံရဲ့မမျှတမှုတရားမဝင်လုပ်ရက်တွေကိုဖြစ်နိုင်သမျှနီးလန်းတွေအသုံးပြုပြီးတားဆီးသွားမယ်လို့လည်းပြောပါရယ်အမေရိကန်ကုမ္ပဏီတွေနဲ့ပြိုင်ဆိုင်နိုင်ဖို့တရုတ်ကုမ္ပဏီတွေကိုတရုတ်ဆိုရကတရားမဝင်ထောက်ပံ့ကျင်းဝေးတွေပေးနေတာကုန်ပစ္စည်းတွေကိုဖျက်ဆီးနေတာညနာပစ္စည်းမှုပိုင်ခွင့်ခိုးယူနေတာနဲ့အမေရိကန်ပစ္စည်းတွေပေါ်အတားဆီးတွေချမှတ်တာတွေလှုပ်ဆောင်နေကြောင်းဒီလိုမတရားလှုပ်ဆောင်တာတွေကိုအရေးယူသွားဖို့လိုအပ်နေတယ်လို့နီးလန်းစုံအသုံးပြုသွားဖို့ပြင်ဆင်ထားကြောင်းလည်းဂျန်နက်ယလန်ကပြောပါရယ်ကိုရိုနာဗိုင်းရပ်စ်ရောဂါကနေဦးစတင်ပြပွားမှုကိုတုံ့ပြန်တာနဲ့ခရီးယောဂါကိုရှောင်နိုင်ဖို့အတွက်လှုပ်ဆောင်ရမှာနှိမ့်ခွေခဲ့ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ပညာရှင်ကိုယ်စားလှယ်အဖွဲ့ကပြောပါရယ
် The panel does believe that the international system for alert and response
digital KGD မှာနိုင်ငံတကာကသတိပေးချက်နဲ့တုံ့ပြန်ဆောင်ရွက်ချက်တွေက digital ခေတ်မတိုင်မီကလို့စနစ်ထဲမှာပြင်မိနေခဲ့ကြောင်းယောဂါပိုးမွားတွေကရက်တွေလတွေမဆောင်ပဲမင်းပိုင်းတိုင်းပိုင်းတွေမှာပြန့်နေတာဖြစ်ကြောင်း COVID-19 ရဲ့အန္တရာယ်ကိုရောပါစေဖို့ကြိုးပမ်းခဲ့ပေမဲ့အန္တရာယ်ရှိတဲ့သတိပေးချက် ဝူဟန်မြို့မှာထွက်ပေါ်လာပြီးတလကြာမှာမှတကဘာလုံးကိုအသိပေးနိုင်ခဲ့တာဖြစ်ကြောင်း WHO ပညာရှင်အဖွဲ့ရဲ့ဒုတိယကောင်ဆောင်နယူးဇီလန်ဝန်ကြီးချုပ်ဟောင်း Helen Clark ကအင်္ဂါနေ့ကဗီဒီယိုကတင်ပြလုပ်တဲ့ရှင်းလင်းပွဲမှာပြောပါတယ်ကိုရိုနာဗိုင်းရပ်စ်စတဲ့ဖြစ်ပွားမှုနဲ့ဇင်းမြစ်ကိုစုံစမ်းစစ်ဆေးဖို့ပြီးခဲ့တဲ့အပတ်တည်းပြည်နိုင်ငံကိုသွားပြီးတဲ့နောက်အစိုးရခန်းစားတစောင်းကိုတနင်္လာနေ့ကထုတ်ပြန်ပြီးမှ WHO ရဲ့ပညာရှင်အဖွဲ့ကောင်ဆောင်တွေကအခုလိုပြောလိုက်တာဖြစ်ပါတယ်လိုက်ဘေးရီးယားနိုင်ငံသမ္မတဟောင်း Ellen Johnson Sirleaf နဲ့နယူးဇီလန်ဝန်ကြီးချုပ်ဟောင်း Helen Clark တို့ဦးဆောင်တဲ့ပညာရှင်အဖွဲ့ကထုတ်ပြန်တဲ့အဲ့ဒီအစိုးရခန်းစားမှာပြည်နိုင်ငံကိုဝေဖန်ထားသလိုတခြားနိုင်ငံတွေစီပြန့်နှံ့သွားပြီးတဲ့နောက်ထူးရှိရတဲ့အထောက်အထားတွေအရယောဂပြန့်ပွားနိုင်ခြင်းရှိတဲ့နိုင်ငံတွေမှာယောဂကာကွယ်ရေးဆောင်ရွက်ချက်တွေကိုအလျင်အမြန်လှုပ်ဆောင်သင့်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။ COVID-19 ကာယယောဂကြောင့်အခုချိန်ထိကမ္ဘာတဝန်လူနဲ့တန်းကျော်တည်ဆုံးခဲ့ရပြီဖြစ်ပါတယ်ခင်ဗျာ။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ40 kHz 9.3 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။ VOE မြန်မာဘိုင်းအစီအစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်းမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ကျမသင်္ကီထိုက်ပါအိန္ဒိယမှာထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးတွေကိုမြန်မာအပါအဝင်နိုင်ငံ6ခုကိုဇန်နဝါရီလ20ရက်နေ့ဗုဒ္ဓဟူးနေ့ကစလို့စတင်တင်ပို့မယ်အကြောင်းအိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကအင်္ဂါနေ့မှာသတင်းထုတ်ပါတယ်မြန်မာဘက်ကတော့လူပေါင်း15သန်းအတွက် COVID-19 ကာကွယ်ဆေးရဖို့အိန္ဒိယနဲ့ညှိနှိုင်းထားပြီးလာမယ့်လပိုင်းတွေအတွင်းနိုင်ငံတွင်းကာကွယ်ဆေးထိုးနိုင်ဖို့ရည်မှန်းထားပါတယ်။အိန္ဒိယတို့ COVID-19 ကာကွယ်ဆေးတွေရရှိရေးအတွက်အိန္ဒိယနိုင်ငံတွင်နဲ့အရေးကြီးတဲ့မိဖန်နိုင်ငံတွေကပန်ကြားထားကြောင်းနိုင်ငံခြားရေးဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်။ဒီပန်ကြားချက်တွေအရဇန်နဝါရီလ20ရက်ဗုဒ္ဓဟူးနေ့ကစလို့မြန်မာ၊ဘူတန်၊ဘင်္ဂလားဒေ့ရှ်၊နီပေါ်၊မော်လ်ဒိုက်၊ဆက်ရှဲလီတို့ကိုစတင်တင်ပို့မှာဖြစ်ကြောင်းနဲ့တီရီလင်ကာ၊အာဖဂန်နစ္စတန်နဲ့မော်ရီရှပ်စ်နိုင်ငံတွေကတော့တင်ပို့နိုင်ရေးဆက်လက်ဆောင်ရွက်နေတယ်လို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကကြေညာထားပါတယ်ဘူတန်နိုင်ငံကိုအစောဆုံးဗုဒ္ဓဟူးနေ့ကစတင်ပို့ဖို့ရှိပြီးဘင်္ဂလားဒေ့ရှ်ကိုတော့ကြာသပတေးနေ့မှာတင်ပို့ပါမယ်AstraZeneca နဲ့ Oxford တက္ကသိုလ်တို့ကဖော်ဆက်ပြီးအိန္ဒိယဆေးဝါးဒုတ်လုပ်ငန်းကြီး Serum Institute of India ကထုတ်လုပ်တဲ့ COVID Shield ကာကွယ်ဆေးအလုံးရေနှစ်သန်းကိုဘင်္ဂလားဒေ့ရှ်ကိုတင်ပို့မှာပါ။အိန္ဒိယကအခမဲ့ပေးပို့လာမဲ့ Oxford နဲ့ AstraZeneca ရဲ့ COVID-19 အလုံးရေနှစ်သန်းကိုလာမဲ့ကြာသပတေးနေ့ဇန်နဝါရီလ21ရက်နေ့မှာအထူးလေရင်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓာကာကိုရောက်လာမယ်အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပါတယ်။မြန်မာဘက်ကကိုဗစ် -19 ကူးစက်မှုဝင်လာနိုင်တဲ့အခြေအနေကိုတားဆီးဟန်တားနိုင်ရေးအတွက်မြန်မာနဲ့နေဆက်မှာတရုတ်ဘက်ကဂရင်း2000ကျော်ဆက်နဲ့တီးခြားခွဲထားမဲ့စင်တာတစ်ခုကိုတည်ဆောက်နေပါတယ်။အိန္ဒိယမြန်မာနဲ့လာအိုနှစ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကဆက်ပြီးရှိနေပြီးတရုတ်ဘက်ကိုဝင်လာနိုင်တဲ့အန္တရာယ်ကြောင့်ဒီနှစ်နိုင်ငံနဲ့ထိစပ်နေတဲ့တရုတ်နိုင်ငံအနောက်တောင်ပိုင်းယူနန်ပြည်နယ်တဲကမန်လာခရိုင်တွင်းမှာတီးတန့်ခွဲထားမဲ့စင်တာတစ်ခုကိုတည်ဆောက်နေကြောင်းတရုတ်အစိုးရအားပေါ် Global Times ကဇန်နဝါရီလ18ရက်နေ့ကဖော်ပြခဲ့ပါတယ်။ Quarantine ထားရှိနိုင်ရေးလိုအပ်ချက်ပြည့်မီစေဖို့အတွက်မန္လာခရိုင်တွင်းမှာတည်ဆောက်နေတဲ့စင်တာမှာတော့အခန်း2000နဲ့ဂရင်း2000တခုထားရှိနိုင်မှာဖြစ်ပါတယ်။ဒီစင်တာကိုစီမံခန့်ခွဲမဲ့ဝန်ထမ်း112ယောက်ဆက်မဲ့အခန်း50တခန်းကိုလည်းတည်ဆောက်ဖို့စီစဉ်ထားကြောင်းသတင်းကဖော်ပြပါတယ်။တည်ဆောက်ရေးစီမံကိန်းကိုတလအတွင်းပြီးစီးဖို့လည်းခန့်မှန်းထားပါတယ်။ပြည်ပခန့်တွေရှိနေတဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးတမန်တော်တွေအဖြစ်ခရိယံဖျားဆောင်တွေကဆောင်ရွက်ကြဖို့အာရှကက်သလစ်ဆရာတော်ကြီးများအဖွဲ့ချုပ်ရဲ့အကြီးအကဲပိုယဟမင်းအမတ်ကာဒီနယ်ချားလ်စ်မောင်ဘိုကတိုက်တွန်းလိုက်ပါတယ်။ငြိမ်းချမ်းရေးကိုကုစားဖို့စီအရေးပေါ်လိုအပ်နေကြောင်းငြိမ်းချမ်းရေးကိုပေးပါမယ်ဆိုတဲ့ဖျားသခင်ရဲ့နှုတ်ကပတ်တော်ကိုနှလုံးသွင်းပြီးခရိယံအလုံးအတူတကွပေါင်းစည်းကြဖို့လိုအပ်ကြောင်းခရိယံစည်းလုံးညီညွတ်မှုဆုတောင်းပွဲသတင်းပတ်အစဇန်နဝါရီလ18ရက်နေ့မှာကာဒီနယ်ချားလ်စ်မောင်ဘိုကသတင်းစကားပေးပို့တဲ့အကြောင်း UCA News ကဖော်ပြပါတယ်။ အခက်အခဲတွေကိုစီလုံးမှုနဲ့သာကျော်လွှားနိုင်မယ်ဆိုတာကိုကမ္ဘာကဗေးယောဂါကြီးကသတိပေးလိုက်တာဖြစ်တယ်လို့လဲကာဒီနယ်ချားလ်စ်မောင်ပိုကပြောပါတယ်မြန်မာပြည်သူတွေအထက်ကတော့တခြားသောပြဿနာကြီးတွေနဲ့လည်းရင်ဆိုင်နေရတယ်လို့လဲပြောပါတယ်ဆယ်စုနှစ်ခုနှစ်ခုကြာစစ်ပွဲကြောင့်ဘာမှဖြေရှင်းနိုင်ကြတာမရှိဘူးလို့ထောက်ပြပြီးငင်းကြမ်းရည်တည်တာတခုတည်းသောဖြစ်နိုင်ခြေရှိတဲ့နီလန်းဖြစ်ကြောင်းခရီးယန်နေဖြစ်တာနဲ့အညီတရားမျှတမှုကိုအခြေခံတဲ့ငင်းကြမ်းရည်ကိုဥတီကြိုးပမ်းကြဖို့လဲကာဒီနယ်ချားလ်စ်မောင်ပိုကတိုက်တွန်းထားပါတယ်ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းတွင်မိလောင်မှုမှာကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့စာတင်ကျောင်းလေးခုမိလောင်ပျက်စီးခဲ့ကြောင်းအင်ကာနေမှာတာဝန်ရှိသူတွေကပြောဆိုလိုက်ပြီး UNICEF ဘက်ကတော့ဒါကရှို့မီဖြစ်တယ်လို့ပြောပါတယ်မိလောင်ချိန်မှာကျောင်းတွင်းမှာတော့ကျောင်းသားတွေမရှိပါဘူးဒီကျောင်းတွေကိုဘသူကတိုက်ခိုက်နိုင်ခြေရှိတယ်လဲဆိုတာရှင်းရှင်းလင်းလင်းမရှိပေမဲ့လူတသန်းလောက်ရှိတဲ့ဒုက္ခသည်စခန်းမှာဒီလပိုင်းနေအတွင်းလုံခြုံရေးအခြေအနေဆိုးနေတယ်လို့ AFP သတင်းကဖော်ပြပါတယ်။ဓာတ်ငွေမီးဖို့ကစခဲ့တဲ့မီးလောင်မှုကြောင့်စခန်းတွေအတွင်းဝါအိမ်ပေါင်းရာနဲ့ချီမီးရဲပါသွားပါတယ်။ UNICEF ဘက်ကတော့ရှို့မီးလို့ဆွဆွဲထားပေမဲ့ဘင်္ဂလားဒေ့ရှ်ရဲ့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရာဇမ်ဟယက်ကတော့တမင်မိရှုမှုလို့မယူဆတဲ့အကြောင်းဒါပေမဲ့စုံစမ်းစစ်ဆေးနေကြောင်း AFP ကိုပြောပါတယ်ဒီစာတင်ကြောင်းတွေကအခိုင်အခန့်ဆောက်လုပ်ထားတာမဟုတ်ဘဲမီးလောင်လွယ်တဲ့ပစ္စည်းတွေနဲ့ဆောက်ထားတာလို့သူကပြောပါတယ်2019ခုနှစ်အတွင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံနေရတဲ့ဒီဒုက္ခသည်တွေကိုမြန်မာဘက်ကလက်ခံမယ်လို့ပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့လက်မခံပါဘူးရှင်VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေမနေ့ခင်ထိတ်တန့်ရောက်သတင်းတွေကိုနားဆင်ခဲ့ကြရတာပါသတင်းဆောင်မတွေဆက်သွယ်မေးမြန်းခန်းတွေနဲ့အပတ်စဉ်ကန်တာတွေကိုဆက်လက်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင်ကျမအင်ဂျင်နိုင်ပါဗုဒ္ဓဘုနေ့မှာကျင်းပမယ့်46ကြိမ်မြောက်သမရကျန်းသစ္စာကျင်းဆိုပွဲအခမ်းအနားမှာတိုက်ရိုက်သတင်းယူဖို့ဝါရှင်တန် DC ကိုရောက်ရှိနေတာပါဒီမိုကရက်ရွေးကောက်ခံသမရဂျိုးဘိုက်ဒန်ရဲ့သမ္မတဖြစ်ကျန်းသစ္စာကျင်းဆိုပွဲအခမ်းအနားအတွက်လုံခြုံရေးတင်းကြပ်မှုဟာအမေရိကန်သမ္မတကျန်းသစ္စာကျင်းဆိုပွဲသမိုင်းအဆက်ဆက်မှာတခါမှမကြုံဆက်ဘူးတဲ့အခြေအနေမျိုးဖြစ်ပါတယ်။ဝါရှင်တန် DC ကိုစစ်အင်အားအပြည့်နဲ့သိမ့်ပိုက်ထားတယ်လို့မျိုးထင်ရအောင်ကိုပြည်နယ်လုံခြုံရေးအရန်တပ်ဖွဲ့ဝင်အင်အား2000ထက်မနည်းမြို့အနှက်လုံခြုံရေးယူထားတာတွေ့ရပါတယ်။အင်္ဂါနေ့နဲ့လင်းအားကြီးအချိန်တည်းကစပြီးတော့ဝါရှင်တန် DC မြို့အဝင်လမ်းတွေတံတားတွေအကုန်ကြီးပေါင်းကိုပိတ်ထားလိုက်ပြီဖြစ်ပါတယ်။ဝါရှင်တန် DC မှာဆယ်နှစ်ကျော်ကြာနေထိုင်တဲ့ကျမတို့ VOA ဝိုင်းတော်သူမဆုမွန်ကလည်းအခုလိုမျိုးလက်နက်အင်အားအပြည့်နဲ့တခါမှမကြုံဘူးတဲ့လုံခြုံရေးယူတဲ့အခြေအနေကိုတွေ့ရတဲ့အတွက်စိုးရိမ်ပူပန်စိတ်တွေဖြစ်မိတယ်လို့ပြောပါတယ်
။ကျမတို့ DC ထဲမှာဆိုလို့ရှိရင်ဘာတွေထူးခြားတာတွေ့လဲဆိုတော့ဒီ highway တွေမှာလည်းထောက်လျှောက်ရဲကားတွေကထောက်လျှောက်အတန်လေးမြည်ပြီးတော့ဗောနအရေးပေါ်အချက်ပြတာတွေလုပ်တယ်။နောက်ဒီရဟတ်ယာဉ်တွေနဲ့ကောင်းကင်ဘက်မှာပြန်နေတာတွေလည်းတွေ့တယ်ဆိုတော့ဟိုခန္ဓာကြီးတဲ့တခုဖြစ်နေတယ်လို့မခံစားရပဲနေသေးတာဟုတ်တခုခုပေါ့နော်ဖြစ်တော့မယ်ဆိုတဲ့ပုံစံမျိုးလိုမျိုးဖြစ်နေတယ်လို့ခံစားရတာပေါ့နော
်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကတော့အင်ကာနေ့နေ့လယ်ပိုင်းကသူနေထိုင်တဲ့ဒလဝဲပြည်နယ်ကနေဝါရှင်တန် DC ကိုထွက်ခွာလာပြီလို့သိရပါဗျ။လောလောဆယ်မှာတော့ဒီဝါရှင်တန်အမျိုးသားရင်ပြည်မှာကျန်းသစ္စာကျင်းဆိုပွဲဂျိုတင်လေးချင်းနဲ့အခမ်းအနားတွေကျင်းပနေပေမဲ့ဂျိုးဘိုင်ဒန်တက်ရောက်ခြင်းမရှိပါဘူး။ဇန်နဝါရီလ6ရက်နေ့ကဖြစ်ခဲ့တဲ့သိင်းငယ်ချီတဲ့သမရထရန့်ထောက်ခံသူတွေဆန္ဒပြပွဲမှာလွတ်တော်အဆောက်အုံတွေကိုအကျန်းဖက်စီးနင်းတိုက်ခိုက်တဲ့အထိဖြစ်ခဲ့တာကျန်းသစ္စာကျင်းဆိုပွဲနေ့မှာအကျန်းဖက်တိုက်ခိုက်မှုတွေရှိနိုင်နေဆိုတဲ့ချင်းချောက်မှုတွေရှိနေတာကြောင့်အခုလိုအရန်လုံခြုံရေးတပ်ဖွဲ့တောင်းတဲ့ချီပြီးနေရာချထားတာပါနောက်ပြီးလွတ်တော်ကိုတိုက်ခိုက်မှုနဲ့ပတ်သက်လို့ရဲတပ်ဖွဲ့နဲ့လုံခြုံရေးတပ်ဖွဲ့တွေပါဝင်ပတ်သက်နေတယ်ဆိုတဲ့အချက်လက်တွေတက်တွင်းပုံကံမှုမျိုးဖြစ်နိုင်နေဆိုတဲ့သင်္ကာမကင်းဖြစ်မှုတွေကြောင့်လဲလုံခြုံရေးယူထားတဲ့အရန်တပ်ဖွဲ့2000ခွဲကျော်ရဲ့နောက်ကျောင်းရာဇဝင်တွေကို FBI ကပြန်ပြီးစစ်ဆေးနေရမှာအခုချိန်ထိ2ယောက်ကိုထုတ်ပယ်ထားပြီးဖြစ်ပါတယ်။သမ္မတတွေကျန်းသစ္စာကျင်းဆိုပွဲအခမ်းအနားကျင်းပတဲ့ Washington DC ကအမျိုးသားရင်ပြင်မှာအရင်ကဆိုလို့ရှိရင်လူတွေတန်းနဲ့ချီပြီးတော့ဂုံယူစွာနဲ့သူတို့သမ္မတကိုဂုံပြုကြပေမဲ့လေဒီတစ်ချိန်မှာတော့လူသူကင်းမဲ့နေပြီးတော့အဲ့ဒီအစားအမေရိကန်အလံတွေကိုရင်းပြင်အပြစ်မှာစိုက်ထူထားတာတွေ့ရပါတယ်။ ဗုဒ္ဓဘုနေ့မှာကျင်းပမဲ့ကျန်းသစ္စာကျင်းစုပွဲအခမ်းအနားမှာရွေးကောက်ခံဒုသမ္မတကမလာဟဲရစ်ကအရင်ကျန်းသစ္စာကျင်းစုမှာဖြစ်ပြီးတော့အဲ့ဒီနောက်မှာမှရွေးကောက်ခံသမ္မတဂျိုးဘိုင်တန်ကကျန်းသစ္စာကျင်းစုမှာပါအဲ့ဒီနောက်မှာတော့သမ္မတမေဂွန်းကိုဂျိုးဘိုင်တန်ကပြောကြားမှာဖြစ်ပါတယ်သဘောထားကွဲပြားမှုတွေဖြစ်နေတဲ့အမေရိကန်ပြည်ထောင်စုကိုပြန်ပြီးတော့စီးလုံးညီညွတ်ဖို့သမ္မတအနေနဲ့ဂျိုးပန်းသွားမဲ့ကိစ္စကိုဗစ် -19 ကပ်ရောဂါအလူးလဲခံနေရတာကနေအမေရိကန်နိုင်ငံပြန်ပြီးရုံထားဖို့ကိစ္စရပ်တွေကိုအဓိကပြောမယ်လို့ခန့်မှန်းရပါတယ်။သမ္မတအဖြစ်စတင်ထမ်းဆောင်တာနဲ့နိုင်ငံရဲ့စစ်တေနာပတိချုပ်ဖြစ်လာမဲ့ဂျိုးဘိုင်ဒန်အတွက်အစင်လာတိုင်းဘူရှုခံအခမ်းအနားလဲနေ့လယ်ပိုင်းမှာကျင်းပဖို့ရှိပါတယ်။သမ္မတကျန်းသစ္စာကျင်းစုပွဲအခမ်းအနားမှာနာမည်ကျော်အဆိုတော်လေဒီဂါဂါကနေအမေရိကန်နိုင်ငံတော်သချင်းကိုတည်ဆူမှာဖြစ်ပါတယ်။ဒါ့အပြင်ဟောလိဝုဒ်ကနာမည်ကြီးအနုပညာရှင်ဂျင်နီဖာလိုပက်စ်လည်းတက်ရောက်တည်ဆူဖျော်ဖြေမှာဖြစ်ပြီးအခြားနာမည်ကျော်အနုပညာရှင်တချို့လည်းတက်ရောက်ဖို့ရှိပါတယ်။ကျန်းသစ္စာကျင်းစုပွဲမတိုင်ခင်အင်္ဂါနေ့ညနေပိုင်းမှာတော့ COVID-19 ကပ်ရောဂါကြောင့်အမေရိကန်မှာသေဆုံးသွားတဲ့လူပေါင်း၄သိန်းကျော်အတွက်အောက်မေ့ပွဲမိထွန်းပွဲအခမ်းအနားကိုလင်ကွန်းဘိတ်မန်အဆောက်အအုံရှိရေကန်မှာရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကိုယ်တိုင်ဦးဆောင်ကျင်းပဖို့ရှိပါတယ်။သမ္မတထရန့်ကတော့ဂျိုးဘိုင်ဒန်ရဲ့ကျန်းသစ္စာချိန်ဆပွဲအခမ်းအနားကိုတက်ရောက်မှာမဟုတ်ဘူးလို့ပြောကြားထားတဲ့အတွက်အမေရိကန်သမိုင်းနှစ်ပေါင်း150ကျော်အတွင်းမှာလက်ရှိသမ္မတတဦးပါဝင်ခြင်းမရှိတဲ့ကျန်းသစ္စာချိန်ဆပွဲဖြစ်လာဖို့ရှိပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ
ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးအခက်ကြုံနေရတာကိုဖြေရှင်းနိုင်မှုမြန်မာဘင်္ဂလားဒေ့ရှ်တရုတ်သုံးနိုင်ငံအစိုးရတာဝန်ရှိတဲ့သူတွေဆွေးနွေးတဲ့ပုံမှာရိုဟင်ဂျာဒုက္ခသည်တွေကကြိုဆိုလိုက်ပါတယ်နေရပြန်မဲ့သူတို့အတွက်လုံခြုံမှုအသက်အာမခံချက်ရှိပြီးအခြေခံနိုင်ငံသားအခွင့်အရေးအပြည့်အဝရရှိဖို့နဲ့ဆုံးရှုံးနေတာမှုတွေအတွက်တရားမျှတမှုရဖို့ဆောင်ရွက်ပေးပါလို့လည်းတောင်းဆိုကြပါတယ်။ကျမစုမုံကစူးစီးတင်ပြထားတာနားဆင်ပါရှင်။ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့တိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေနေရပြန်နိုင်ရေးမြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားသဘောတူခဲ့ပေမဲ့အခုချိန်ထိဖြစ်မလာတဲ့အပေါ်မှာတော့တရုတ်နိုင်ငံဘက်ကကြားဝင်ဆောင်ရွက်လာတဲ့သဘောဖြစ်ပါတယ်။ဇန်နဝါရီလ19ရက်နေ့မှာတော့တရုတ်မြန်မာဘင်္ဂလားဒေ့ရှ်ဒူးဝင်ကြီးအဆင့်အွန်လိုင်းဆွေးနွေးပွဲတွေလုပ်ပြီးတော့ဒုက္ခသည်နေရပြန်ရေးကိုဆွေးနွေးခဲ့ကြပါတယ်။အခုလိုမျိုးသူတို့နေရပြန်ရေးတရုတ်နိုင်ငံမှာပါဝင်ဆွေးနွေးညှိနှိုင်းအဖြစ်ရှာတဲ့အပေါ်မှာတော့ရိုဟင်ဂျာဒုက္ခသည်တွေကကြိုဆိုလိုက်ကြပါတယ်။နေရပြန်ရေးစီစဉ်ကြတဲ့အချိန်မှာဒုက္ခသည်တွေဒီဇိုင်းမမတ်တောင်းဆိုခဲ့တဲ့အချက်တွေကိုအဓိကထည့်သွင်းစဉ်းစားပေးပါလို့လည်းရိုဟင်ဂျာဒုက္ခသည်တွေကတောင်းဆိုတဲ့အကြောင်းရိုဟင်ဂျာဒုက္ခသည်တူဖြစ်တဲ့ဦးမိုဟာမက်ကပြောပါတယ်
။အဲတောင်းဆိုတဲ့အတိုင်းကကျွန်တော်တောင်းဆိုသွားမှာပါ။နိုင်ငံသားအကွက်ရဲ့ပြင်လေရစေချင်ပါတယ်ကျွန်တော်။နောက်တစ်ခုတော့ကျွန်တော်ဆုံးရှုံးနေနာမို့ရောကျွန်တော်ဆုံးရှုံးနေနာမို့ဆိုတာကကျွန်တော်ဥစားပစ္စည်းရဲ့ကျွန်တော်အစအဲ့ဒါဟိုကလူရှင်တယ်ကျွန်တော်တရားမျှတမှုလူရှင်တယ်ပြီးတော့ကျွန်တော်လက်လက်လက်အဲသွာလာရဲ့ equal right ပေါ့ကျွန်တော်တန်းတူညကွာရဲ့လူရှင်တယ်အဓိကတော့ဆိုရှင်ကမူလနေရကိုပဲကိုနေရဲ့မွေးရဲ့မူလနေရကိုပဲသွားရှင်တာပါ
ဒီလိုနေရပြန်ရေးသုံးမွင့်ဆိုင်ဆွေးနွေးပွဲတွေကနေတကယ်လက်တွေ့ကြတဲ့လုပ်ငန်းစဉ်တွေဖြစ်လာနိုင်မှုကိုလည်းဒုက္ခသည်တွေကမျှော်လင့်ပါတယ
်ကျွန်တော်ဘက်ကမျှော်လင့်တယ်ပါဆိုတော့ကျွန်တော်နိုင်ငံတကာကို ICJ မှာရော ICC မှာကျွန်တော်ကုလသမဂ္ဂမှာရောနိုင်ငံတကာပြည်စည်းတာအကုန်လုံးကကျွန်တော်ကန်စားခဲ့တဲ့ဆုံးချုပ်နေနာခဲ့တဲ့ဒုက္ခသည်တွေအားလုံးဘက်ကတင်ပြထားတာတို့ရှိပါတယ်အဲ့ဒါကိုလိုက်လျောပြီးတော့မြန်မာဆိုရပါကဆဲဆဲပြီးတော့အကောင့်တွေပေါ်မယ်လို့ကျွန်တော်မျှော်လင့်တယ်။ရေကန်ပြည်မှာရှိတဲ့မြို့နယ်စုအကူလုံးကတော့ကျွန်တော်အေးအေးချမ်းချမ်းသူနေလို့ရတယ်။အဲ့ဒါကျွန်တော်မျှော်လဲမျှော်ပါတယ်ကျွန်တော
်ဒုက္ခသည်တသန်းကျော်လောက်ထိရှိလာနေတဲ့တိမ့်ချီတဲ့ဒုက္ခသည်တွေစုဝေးနေထိုင်ရာဒုက္ခသည်စခန်းတွေထဲမှာကျန်းမာရေးဆောင်ရှောက်မှုနေထိုင်ရေးပါဝင်ရာသီဥတုဘေးဒဏ်စတဲ့အခက်အခဲစိန်ခေါ်မှုမျိုးစုံနဲ့ရင်ဆိုင်နေကြရတာမို့ဒုက္ခသည်တွေကနေရရင်းကိုပဲအမြန်ပြန်လို့နေကြတာပါသူတို့အတွက်တည်းမဟုတ်ပဲရခိုင်ပြည်နယ်ထဲမှာရှိတဲ့ကမ့်နေထဲမှာကန့်သက်နေရတဲ့သူတွေကိုပါနေရပြန်ရေးကူညီပေးစေချင်ပါတယ်လို့ရိုဟင်ဂျာဒုက္ခသည်မိုဟာမက်ကပြောပါတယ်
။ကမ့်ထဲမှာကြာကြီးမနေစီမှုကျွန်တော်ကဆော့အမြင်ဆုံးပြင်ရှိတယ်မြန်မာနိုင်ငံမှာတောင်းဆင်းနေနောက်ပိုင်းအဒီဗကဲမှာရှိတဲ့လူတွေရောတခြားကျန်ကြီးနေတဲ့ကျွန်တော်ရခိုင်ပြည်နယ်မှာနေရဆုံးကပြီးတော့တခြားယူအောင်မှာနေတဲ့လူတွေကိုဗျာရင်ဆိုဦးစားပေးကိုနေရကိုပဲသူတို့ကိုမူလနေရကိုပဲသူတို့ပြောစေချင်တယ်သူရကွာရင်လည်းဒီဟာရပြီမှဒီကျွန်တော်အကွာရတောင်းတာသူတို့ကိုအစာကားပေးပြီးမှကျွန်တော်ကိုခေါ်ရင်ကျွန်တော်ပူပါစီပြေလို့ပဲယုံကြည်တယ်။ရကိုင်းမှာတချင်မွတ်စလင်ရိုဟန်ဂျာတမျိုးဒီမဟုတ်ဘူးအဲ့လိုကမင်းရှိတယ်ရကိုင်းရှိတယ်ဆက်ရှိတယ်နောက်ပြီးတော့ကမင်းရှိတယ် तुरो ने दिदो दुकाने यम फाइन निया रे तुरो गोले बामा का कोई मोपे बाबू अगुदी तुरो गो आई ने या शाटा बीमा सेंट्रो गो कोई सेंट्रो का पूवी रो यूं जे मुसी रे सो दी लुडे का खेंटे माले निहिना मोबू बिंगलादेश माले निहिना मोबू सेंट्रो का दी नंगे बामा मोहडा मा तो का ए म्यामा बियो गोबे पे छिंदे म्यामा बियो गोबे पे छिंदे म्यामा को ने ये गोबे कु पे छिंदे दावे पे ओनी रे जरा
अकु लो ने ये ब्यान लो जा रे दुखा दे रे ने ये ब्यान ना ये မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံကြာဆွေးနွေးမှုတွေဖြစ်လာဖို့တရုတ်နိုင်ငံဘက်ကကြားဝင်ဆောင်ရွက်ပေးတဲ့အပေါ်ကျေးဇူးတင်ကြောင်းကိုလည်းမြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးဟောက်တိုးစွမ်းကအင်္ဂါနေ့ကကျင်းပတဲ့အွန်လိုင်းဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတော့ဒုက္ခသည်တွေနေရာပြောင်းမဲ့အခြေအနေတွေဖန်တီးပေးဖို့ထပ်ပြီးတော့တိုက်တွန်းခဲ
VOA မြေကန်တန်ကဗုဒ္ဓဦးနဲ့မနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လင်းပေးနေပါခင်ဗျာအခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုမူရင်းအပေါ်ဝင်ပြကောက်နှုတ်တင်ပြပေးသွားပါမယ် Democracy in Myanmar Still and a Threat ချင်းချောက်ချင်းခံနေရတဲ့မြန်မာဒီမိုကရေစီဆိုတဲ့ခေါင်းစဉ်နဲ့ East Asian Foreign သတင်းအွန်လိုင်းမှာဆောင်းပါရှင် Kihon Man ရေးသားတဲ့ဆောင်းပါကိုကျွန်တော်အောင်မြတ်သူကတင်ပြပေးခြင်းပါတယ်မြန်မာနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီဟာငါးနှစ်ကြာတိုင်းပြည်ကိုအငင်းပွားဝဲရအုပ်ချုပ်ခဲ့ရပြီးနောက်ပြီးခဲ့တဲ့2020ရွေးကောက်ပွဲမှာအပြတ်သက်အနိုင်ရရှိခဲ့တာမို့ပါတီရဲ့လူကြိုက်များမှုအပေါ်မှာအနီးကပ်လေးလာစောင့်ကြည့်နေကြတဲ့လေးလာသူတွေကတော့တုံလုံးအံ့ဩစေခဲ့တယ်လို့ဆောင်းပါကိုအစကြည်ရေးသားရပါတယ် NLD ကအာဏာရထားတဲ့ဆိုပေမဲ့တိုင်းပြည်ရဲ့ဖွံ့ဖြိုးစားဒီမိုကရေစီဟာမျှော်မှန်းထားသလိုမဟုတ်သေးပါဘူးတဲ့လူအခွင့်အရေးပိုင်းတိုးတက်မှုမရှိသေးသလိုငြင်းငြင်းရေးဖြစ်စဉ်အားလည်းရပ်တန့်နေပြီးအစိုးရရဲ့ပြည်내နေမှုအပေါ်ဝေဖန်တာတွေလည်းဆက်လက်ပေါ်ပေါက်နေတော့မယ်လို့ဆိုပါတယ်အခြေသွေးမပြည့်မီတဲ့အုတ်ချုပ်ရည်နဲ့ပေါက်ကွဲနေတဲ့ပဋိပက္ခအခြေအနေကြောင့်စီးပွားရေးတိုးတက်မှုကလည်းနှေးကွေးခဲ့တယ်လို့ဆိုပါရစေ။နိုင်ငံတကာအတိုင်းအဝိုင်းကသူမကိုအခုခါအပေခံအဖြစ်ခေါ်ဝေါ်သမုတ်နေကြချိန်မှာပဲဒီမိုကရေစီလှုပ်ရှားတက်ကြွသူတွေကတော့ဒေါက်ဆန်းစုကြည်ရဲ့ကြီးထွားလာတဲ့အာဏာရှင်ဆန်လာမှုပေါ်သတိပြုမိလာကြတယ်လို့ဆောင်းပါးမှာရေးသားထားပါရစေ။တိုးပေမဲ့လည်းမြန်မာဒီမိုကရေစီအဖွဲ့အစည်း institution ကြီးတွေကတော့စုံတရာအလုပ်ဖြစ်နေကြတယ်လို့ဆိုပါရစေ။ပါလီမန်ဒီမိုကရေစီဟာဆက်လက်ရှင်သန်ဆဲဖြစ်သလိုရွေးကောက်ပွဲလည်းငါးနှစ်တစ်ချိန်ကျင်းပမြဲဖြစ်နေပြီးထူးထူးခြားခြားကြီးမားမားအကြမ်းဖက်မှုမဲလေမှုတွေလည်းမရှိဘူးလို့ဆိုပါရယ်ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာမဲပေးသူ69ရာခိုင်နှုန်းရှိခဲ့ပေမဲ့2020ရွေးကောက်ပွဲမှာ 87.6 ရာနှုန်းအထိရှိခဲ့တယ်လို့ဆိုပါရယ်ပြီးခဲ့တဲ့ငါးနှစ်အတွင်းဒီမိုကရေစီရေနောက်ပြန်ဆွဲသွားတဲ့ကိစ္စရပ်တွေအဖြစ်မီဒီယာအပေါ်ထိန်းချုပ်တာအရက်ဘက်အဖွဲ့အစည်းတွေရဲ့အခန်းကဏ္ဍကျင်းမြောင်းနေသေးတာဆက်သွယ်ရေးနဲ့မတရားအသိဥပဒေတွေကိုတင်းကျပ်ထားတာစားရတွေကိုလည်းဆောင်းမမှတောက်ပြထားပါဗျ။ COVID-19 ကပ်ဘေးကရွေးကောက်ပွဲအနေထားပေါ်တက်ရောက်မှုရှိခဲ့သလိုရခိုင်ရှမ်းကချင်နဲ့ကရင်ပြည်နယ်တွေကအချို့မြို့နယ်တွေမှာလည်းရွေးကောက်ပွဲတွေဖျက်သိမ်းခဲ့တာကြောင့်မျိုးသားရင်းညာစိတ်ကိုအထောက်အကူမဖြစ်စေခဲ့ကြောင်းလည်းဆောင်းမမှထောက်ပြထားပါဗျ။မြန်မာဒီမိုကရေစီရဲ့အဓိကစိန်ခေါ်မှုဟာစစ်အစိုးရကအနီးကပ်ကြီးကြပ်ပြီးတော့ရေးဆွဲရခဲ့တဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေဖြစ်ပြီးဒီလိုရေးဆွဲတည်ပြုခဲ့တဲ့ဖြစ်စဉ်ပေါ်မှာလည်းဒီမိုကရေစီလုံထုံလုံနည်းတွေနဲ့မကန့်ညီဘူးလို့ဝေဖန်မှုတွေရှိခဲ့တယ်လို့ဆိုပါရယ် NLD ရဲ့အောင်မြင်မှုကနေစစ်တပ်ကိုနိုင်ငံရေးကနေစွန့်ခွာအောင်အာမခံချက်မပေးနိုင်တဲ့သဘောရှိနေပေမဲ့လည်းစစ်တပ်အနေနဲ့ဂျာကန်ပါတီတစ်ခုထားပြီးတော့ဆက်သွားနေတာလဲရေရှည်ရွေးချယ်မှုမျိုးမဟုတ်ဘူးလို့ဆိုပါရယ်စစ်တပ်ကျွန်တော်နောက်ခံပေးထားတဲ့ဂျာကန်ပြည်သူ့ပါတီကနောက်ထပ်ရွေးကောက်ပွဲထပ်ရှုံသွားတာဟာစစ်တပ်နဲ့ပတ်သက်တဲ့ပါတီတွေကိုလူတွေမယုံကြည်ကြတဲ့သဘောမျိုးလဲတက်တိပြားရောက်နေတယ်လို့ဆိုပါရယ် USDP ပါတီကရွေးကောက်ပွဲမဲလေမှုတွေနဲ့ပတ်သက်လို့အမှုပေါင်း600လောက်တရားဆွဲထားပေမဲ့လည်းတက်မတော်ကရွေးကောက်ပွဲရလဒ်ကိုလက်ခံမယ်လို့ရှင်းရှင်းလင်းလင်းပြောထားတယ်လို့ဆောင်းမရှင်ကဆိုပါတယ်။တိုင်းရင်းသားနဲ့အခြားပါတီတွေအားနည်းနေတာကလည်းမြန်မာနိုင်ငံမှာပြည်သာစုံလူ့အဖွဲ့အစည်းပေါ်ပေါက်ရေးဝေးကွာစေပဲဆိုတာကိုပြသနေပြီးရှမ်းနဲ့ရခိုင်ပါတီကလွဲလို့အခြားပါတီတွေကရုန်းကန်နေရစေပဲလို့ထောက်ပြထားပါတယ်။တိုင်းရင်းသားဒေသတွေမှာ NLD ရဲ့လူကြိုက်များမှုရော့နယ်လာခြင်းနဲ့တိုင်းရင်းသားပါတီတွေပေါင်းစည်းခြင်းကနေမျော်လင့်ချက်တွေမြင့်မားခဲ့ပေမဲ့လည်းနိုင်သူအကုန်ယူစတန် Winner Takes All မဲပေးစနစ်နဲ့ COVID-19 ကန့်သက်ချက်တွေကနေလက်ရှိအာဏာရ NLD ပါတီအမျက်ထွက်စေခဲ့တယ်လို့လည်းဆောင်းပါးမှာဖော်ပြထားပါတယ်။နှစ်ပေါင်း60ဆေးအုပ်ချုပ်ရေးစိုးမွေကိုအမြင့်ဖြတ်နိုင်မှုအတွက်မဲပေးသူအများစုက NLD ကိုမဲပေးခဲ့ကြပေမဲ့လည်းဒီလိုရွေးကောက်ပွဲမှာအကြီးအကျယ်အားပေးတာဟာအာဏာရှင်အုပ်ချုပ်မှုအပေါ်ပို့ပြီးတော့လူကြိုက်များနေတာကိုပြသနေတာမျိုးလည်းဖြစ်ကောင်းဖြစ်နေနိုင်တယ်လို့ဆိုပါတယ်။ပါတီရဲ့ဆုံးဖြတ်ချက်ချတဲ့လုပ်ငန်းစဉ်ဟာပုံမှန်ပြီးတော့ဗဟိုချုပ်ကိုင်မှုများလာပြီး NLD ဗဟိုကော်မတီဝင်တွေကိုလည်းရွေးကောက်ပွဲနဲ့မဟုတ်ပဲလူဖြစ်တင်းနေတာတွေရှိတယ်လို့ဆောင်းပါးမှာထောက်ပြထားပါဗျ။ ပါတီတရက်ထဲမှာအာဏာအများပြားစုပြုံနေခြင်းနဲ့ပုဂ္ဂိုလ်ရေးကိုကွယ်မှုတွေကနေအရှိတောင်အရှာရဲ့ဒီမိုကရေစီဖွံ့ဖြိုးရေးနိုင်ငံတွေမှာတွေးခဲ့ရပြီးဖြစ်တဲ့နိစ္စရကောင်းစားရေးဝါဒစီကိုဦးတည်သွားစေနိုင်ကြောင်းစောင်းမမှသတိပေးထားပါတယ်။ NLD နဲ့ဒေါ်အောင်ဆန်းစုကြည်တို့ကတော့ကိုချေလန်နဲ့ကိုနိုင်ငံရေးပြုရင်ပြောင်းလဲမှုတရက်စီကိုတွားဖို့လိုအပ်တဲ့အချိန်ဟုန်တစ်ခုကိုတော့ရရှိထားပါပြီတဲ့။လွှတ်တော်ထဲမှာနေရာအများစုရထားတာဟာအချို့ရေးပိုင်းမှာပြုတာပြင်တာဖြစ်ုံနဲ့မကကြီးမားတဲ့နိုင်ငံရေးပြုရင်ပြောင်းလဲမှုဝန်ထုပ်ဝန်ပိုးတွေရှိနေသေးကြောင်းလည်းရေးသားထားပါတယ်။စောင်းမရှင်ကီဟွန်မွန်ကဩစတြေးလျခြေဆိုင်ဆစ်ဒနီတက္ကသိုလ်ရဲ့လူမှုရေးနဲ့နိုင်ငံရေးသိပ္ပံဆိုင်ရာ PhD ဘွဲ့ချုပ်တူဖြစ်ပါတယ်။အပြည့်စုံကတော့ www.eastasianforum.org မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
။ VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုလူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။ရခိုင်ပြည်ဘက်မှာတနက်တန်တွေတိတ်နေချိန်၊ကရင်ပြည်ဘက်မှာတိုက်ပွဲသတင်းတွေပြန်ကြားလာရပါတယ်။ဒါ့အပြင်ငယ်ကြားဆောင်တပ်နဲ့တပ်မတော်ကြားအခြေတင်ကိစ္စလည်းပေါ်လာပြန်ပါတယ်။ဒေသခံလူထုအတွက်ရင်မအေးရဝယ်ဒီလိုအခြေအနေတွေတိတ်မကြခင်မှာပြည်လည်နိုင်မဲ့အလားအလာရှိနေပါရဲ့လား။ကရင်ပြည်ငြိမ်းချမ်းရေးအတွက်တောင်မကနိုင်ငံ့ငြိမ်းချမ်းရေးအတွက်ပါဘယ်လောက်ရင်လေးစရာကောင်းနေပါသလဲ။စာရတွေကိုအခုဆွေးနွေးခန်းမှာနားဆင်ကြရပါမယ်။ကရင်မျိုးသားအစည်းအရုံး KNU ရဲ့အကြံပေးပုဂ္ဂိုလ်တူဖြစ်သူနော်မေဦးကရင်သတင်းစင် KIC ရဲ့အယ်ဒီတာချုပ်နန်းဖောဂီကိုပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာနန်းဖောဂီနော်မေဦးဒီဝီဆွေးနွေးခန်းအစည်းအဝေးမှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
မင်္ဂလာပါဟုတ်ပါတယ်
ဆိုတော့ကျွန်တော်နော်မေဦးရဲ့ဆွေးနွေးချက်နဲ့ကျွန်တော်အရင်ဆုံးစလိုက်ချင်ပါတယ်အခုကကျွန်တော်တို့တိုက်ပွဲတွေက KNU တပ်မဟာတချို့နဲ့နော်မြန်မာတပ်မတော်နဲ့ကြားထဲမှာတိုက်ပွဲတွေကပြီးခဲ့တဲ့ရက်ပိုင်းတွေမှာပြန်ဖြစ်လာတဲ့အတန်းတွေကျွန်တော်တို့ကြားရတယ်။ကျွန်တော်တည်တလောက်နားလည်ထားတလောက်ဖတ်ရှုထားတလောက်ဒီကြိမ်ဖြစ်တဲ့တိုက်ပွဲတွေကဒီနေရာတွေကဖြစ်နေတာတော့မကြာခဏပဲ။ဒါပေမဲ့ဒီကြိမ်ဖြစ်တာမှာတော့နည်းနည်းလေးပိုပြီးတော့ပြင်းထန်တဲ့သဘောရှိတယ်လို့ကျွန်တော်အဲ့ဒီလိုနားလည်ပါတယ်။ဆိုတော့ကျွန်တော်တို့အခုဆွေးနွေးနေတဲ့တနင်္လာနေ့မြန်မာစံတော်ချိန်ညပဲ၈နာရီခွဲကျော်ကျော်ပတ်ဝန်းကျင်ထိကတော့ဒီကနေ့မှာတော့ကျွန်တော်တို့တိုက်ပွဲဖြစ်တယ်ဆိုတဲ့တင်းကျွန်တော်တို့မကြားရသေးဘူးပေါ့နော်ဒီကနေ့မှာတော့ဒါပေမဲ့ငြိမ်းသွားတာတော့လည်းမဟုတ်သေးဘူးပြီးတတ်သွားတာတော့လည်းမဟုတ်သေးဘူးဆိုတော့လောမေဦးအရင်ဆုံးပြောပြပါလက်ရှိဖြစ်နေတဲ့တိုက်ပွဲတွေရဲ့အဓိကအကြောင်းရင်းခံကဘာကြောင့်ပါလဲခင်ဗျာ
ကျေးဇူးတင်ပါတယ်ကိုကျော်သိန်းဒီကျွန်တော်တို့ဒီတိုက်ပွဲတွေကခုနကကိုကျော်သိန်းပြောသလိုမျိုးပေါ့နော်ဒီအရင်ကလည်းကြိုကြားကြိုကြားကဖြစ်နေတယ်ပုတ်တိုက်မှုတွေကရှိနေတယ်အခုကပို့ပြီးတော့အခြေအနေဆိုးလာတဲ့ပုံစံမျိုးလည်းဖြစ်တယ်အဲ့ဒါအပြင်ကိုကျွန်မအနေနဲ့မြင်တာကရေရှည်ဒီလိုဆက်ဖြစ်သွားဖို့လည်းရှိတယ်။ဒီကရင်ဒေသတွေမှာအခုသဖြင့်အရက်သားတွေကြေးရွာတွေမှာပေါ့ကြေးရွာနဲ့ကြေးရွာအတွင်းထဲမှာကြေးရွာနဲ့အနီးဆက်ဆုံးနေရာနောက်ပြီးတောင်ရံလောက်ကင်စားတောက်တဲ့နေရာဒီလိုနေရာမျိုးတွေမှာတပ်စခန်းတွေချထားတာတွေကိုပြန်လျှော့ချဖို့ဆိုတာတခါမှလက်တွေ့ကျွန်တော်တို့ညှိနှိုင်းအကောင့်ထည့်ဖွင့်နိုင်ခဲ့တာမရှိတဲ့အခါမှာအခု2015 NCA တနိုင်ငံလုံးဆိုင်ရာပြည်ခန့်ရက်စဲရေးစာချုပ်ချုပ်ဆိုပြီးကာလအထိဆိုလို့ရှိရင် KNL ရဲ့စည်ရင်းအရာဆိုလို့ရှိရင်ဥပမာအခုပြင်းမာမှုတွေဖြစ်နေတဲ့ဖပွန်ခရိုင်တစ်ခုတည်းမှာကိုပဲကတက်စခန်းက bilateral လက်မှတ်ထိုးတုန်းက80ကျော်ပဲရှိတဲ့တက်စခန်းကအခု NCA ရေးထိုးပြီးတဲ့နောက်မှာဒီကနေ့ဆိုလို့ရှိရင်တက်စခန်း80ပတ်ဝန်းကျင်မှာရှိတယ်ဆိုလိုတာကကျမတို့ကသဘောတူလက်မှတ်ရေးထိုးချက်တွေပြုလုပ်ပြီးတော့အကောင့်တွေပေါ်မှုမှာလောက်ဆရာရှိတာကိုချိန်နဲ့တပြေးညီမလောက်နိုင်တဲ့အတွက် ဒီလိုတင်းမာမှုတွေကိုလည်းကျွန်တော်တို့မဖြေလျှော့နိုင်တဲ့တင်းမာမှုတွေပို့ပြီးဖြစ်ထွန်းစေတဲ့ဖြစ်စေတဲ့လုပ်ရက်တွေကလည်းနောက်ဆက်တွဲလိုက်လာတာဆိုတော့လေအဲကျွန်မမြင်တာကတော့ဒီစစ်ပွဲတွေဟာဟုတ်တယ်အခြေအနေဆိုးတယ်ငင်းငင်းကြီးဖြစ်တိဆောက်လာခဲ့တဲ့ငင်းငင်းကြီးဖြစ်စဉ်ကိုလည်းအများကြီးအနေပေးတယ်ရေရှည်လက်ဆက်ဖြစ်သွားဖို့ရှိတယ်ဆိုတော့ဒါကျွန်တော်တို့တိုင်းပြည်အတွက်မကောင်းဘူးပေါ့လေဒါကျွန်မရဲ့သုံးသပ်ချက်ဖြစ်ပါတယ်
ဟုတ်ကဲ့ခင်ဗျာနောက်ဖို့ကီလိုက KIC အနေနဲ့ကလည်းပဲဒီတိုက်ပွဲတွေအခြေအနေကိုတောက်လျှောက်မပြတ်ဆောင်ကြည့်ပြီးတော့လာသတင်းကြည့်တာတင်ပြတာလည်းရှိတယ်ဆိုတဲ့အခါကျတော့နဖိုဂီအနေနဲ့ရောလက်ရှိနောက်အခုနောက်ဆုံးဖြစ်လာတဲ့တိုက်ပွဲတွေကဘယ်အခြေခံအကြောင်းရင်းလို့နဖိုဂီနားလည်ထားပါသလဲ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆောဆောလည်းနော်မီဦးတချို့ဟောဘောအခြေအနေပုံမှန်လေးသူမိပေါင်းထိုးပြီးရှင်းပြသွားတာရှိတယ်ဗောနော်ကျမတို့ကလည်းတင်အချက်လက်တွေရယူမှုပုံမှန်ကျမသုံးသပ်မိတာကတော့ဒီငင်းကြဲလုပ်ငန်းစဉ်ကာလအတော်တွင်းမှာဆွေးနွေးသွားနေတယ်ဆွေးနွေးသွားနေတဲ့အထက်ကသက်ဆိုင်ရာတောင်ရှိတဲ့သူ stakeholder တွေဆွေးနွေးတယ်သို့တော်လည်းဒီကကြားကာလမှာဆိုလို့ရှိရင်ဆွေးနွေးလို့မရတဲ့ဟာမျိုးတွေကအဓိကအဖြစ်တော့နှစ်ဖက်အနေမြေပတ်မှတ်တဲ့ကအဟာကိုမဆွေးနွေးနိုင်ခဲ့ဘူးပေါ့နော်ဆွေးနွေးဖို့ဘလို့ပဲဥတည်ဥတည်အဲ့ဒီဘိုင်းကိုမရောက်ဘူးမရောက်တဲ့ခါကျတော့အောက်ခြေမှာသူ့နေလဲဘယ်ဟာလဲကိုယ်နေလဲဘယ်ဟာလဲဆိုတာမျိုးမတတ်မှတ်နိုင်ဘူးပေါ့နော်မတတ်မှတ်နိုင်တဲ့ခါကျတော့အဲ့လိုအောက်ခြေလှုပ်ရှားမှုတွေဖြစ်တဲ့ခါကျတော့ဖြစ်တွေ့မှုတွေဖြစ်တယ်ပေါ့ဒါကခုဆိုးလာရဆိုမှအရင်နှစ်တရာမရှိလားဆိုရှိနေရ
ရှိနေ
ရအစီအထိုးထားတယ်ဒါမှရှိတယ်ရှိတယ်ဆိုတော့ဘာဖြစ်ဖြစ်ပြည်သူလူတွေကတော့အမြဲတမ်းလုံးဝယုံကြည်စိတ်ချရတာမဟုတ်ဘူးနဲ့တကယ်အဲ့ဒီစစ်မြေပြင်နဲ့အနီးဆက်ဆုံးပြည်သူလူတွေတေးရွာဒေသတွေကတော့အချိန်တန်ရင်နည်းနည်းလေးပဋိပတ်တစ်ချက်ကြားရတယ်တော့သူတို့ကတော့ပင်နာတော့တနေရအောင်လို့ဆိုတော့အမြဲ ready ဖြစ်နေစေချင်လို့ရှိတယ်ပေါ့နော်အရင်နှစ်ပြည်ခရဲကဖြစ်နေတာကဒီတောက်ကြီးမြို့နယ်မှာရှိတဲ့ဟိုတောက်ကြောက်ကြီးကားလန်းဆိုလို့ရှိရင်ဒါကမြေမစစ်တပ်ကနေသူကလမ်းကိုပူချဲ့ချင်တာမျိုးရှိတယ်ပေါ့နော်ဒါပေမဲ့သူရဲ့အကြောင်းပြချက်ကတော့ဖွင့်ပြရေးပေါ့လေသို့တော်လည်းကျွန်တော်တို့မြင်လာတော့အစိုးရနဲ့တပ်ပိုင်းဆိုင်ရာနဲ့ဆိုလို့ရှိရင်တော့တကယ်တမ်းကျရှင်လမ်းဖောက်လို့ရကြတော့ဒါကဆောက်လို့ရအပိုင်းလို့တော့ဟိုလူလူတွေပြောကြတာပေါ့နော်အရက်ဖက်ဖွဲ့တွေပြောကြတာရှိတယ်လေဟိုစစ်တပ်အနေနဲ့တော့လမ်းဖောက်လို့ရအပိုင်းမျိုးကတော့ဒါကသူရဲ့အဓိက main တောက်ဝန်တော့မဟုတ်ဘူးလားမျိုးဖြစ်တာပေါ့သို့တော်လည်းဒီကိစ္စကိုဆက်လက်ပြီးတော့လှုပ်ဆောင်နေတဲ့အချိန်ဒီပုံမှာ KNU ဘက်ကလည်းဒီဥစ္စာကိုသူတို့လက်ခံနိုင်ပွဲမရှိတဲ့ခါကျတော့ဒီလိုမျိုးလေးတွေတိုက်ပွဲလေးပို့ပြီးတော့နည်းနည်းညားလာတယ်လို့ကျွန်မသုံးသပ်နေတာပေါ့နော
်ဟုတ်ကဲ့အဲ့တော့ကျွန်တော်နော်မေဦးရောနဖိုကေရောသုံးသပ်သွားတာအရာဆိုရင်လက်ရှိအခြေအနေကကျွန်တော်တို့အခုပြောနေတဲ့အချိန်မှာတိတ်မကြခင်ကာလမှာဒါကရော့သွားမဲ့ပြေလည်သွားမဲ့အလားအလာကျွန်တော်တို့မမြင်ရသေးတဲ့ပုံမျိုးရှိတာပေါ့နော်ဆိုတော့နော်မေဦးဒါဆိုရင်ဒီကနေ့ကျွန်တော်တို့ဆွေးနွေးနေတဲ့အချိန်မှာ KNU အနေနဲ့ဒီအခြေအနေကိုဖြည့်ရှင်းဖို့အတွက်တမတော်ဘက်နဲ့ဆက်သွယ်ပြီးတော့ပြောဆိုတာမျိုးဒါမှမဟုတ်လည်းအောက်လက်ရှိထိတွေ့နေကြတဲ့ထိစပ်နေကြတဲ့တပ်ဖွဲ့တွေချင်းကြားထဲမှာဆက်သွယ်ကြတာမျိုးပြည်လည်မှုအတွက်ပေါ့နော်ဒါဖြည့်ရှင်းနိုင်မှုအတွက်အဲ့ဒါမျိုးဆွေးနွေးတာတွေထိစပ်တာတွေရောရှိနေပြီလားမရှိသေးဘူးလား
နောက်ဆုံးအခြေအနေကကျွန်မနားလည်ထားတာက KNU ကတက်ကိစ္စတွေဆွေးနွေးဖို့အတွက်တွေ့ဆုံဖို့အတွက်ကို KNU ကပြောထားတာရှိတယ်ထပ်ပြီးတော့နောက်ဆုံးစာပို့ထားတာပဲရက်စွဲနဲ့လည်းတော့ကျွန်မသိချာမမှတ်မိဘူးစာ
ပို့ထားတာတိတ်မကြသေးခင်ပေါ့
ဟုတ်ကဲ့အဲ့တော့စာပို့ထားရှိတယ်ဒါပေမဲ့တက်မတော်အကြောင်းကိုမပြောင်းဘူးအကြောင်းကိုမပြောင်းမဲနဲ့ကျမတို့ကအခုကကျမတို့ဒီနေ့စဉ်သုံးစကားပေါ့ဟိုဟိုစာမိဖို့ကြောင့်စကားလို့လည်းဘယ်လိုပြောမလဲဆိုဟိုတက်မတော်ကနေပြီးတော့ဟိုတရင်ဝင်မဟုတ်တဲ့ဆက်သွယ်နည်းတွေနဲ့ဆက်သွယ်တယ်KNU ကခေါင်းဆောင်တွေကိုလည်းဒီလိုပဲတယောက်ချင်းစီဖုန်းခေါ်ရလုပ်ပါအောင်ခဲ့ပါအောင်ဒါမျိုးပေါ့ချော့ပါအောင်ပြောပါအောင်တက်ဖို့တက်မှုတွေကိုဒါပေမဲ့လည်းတက်မတော်ကတကယ်တကယ်တော့တက်မတော်ရဲ့လှုပ်ရှားမှုတွေကဒီလမ်းဖောက်ဝင်ခုနနန်းဖောက်ကြီးပြောတဲ့လမ်းဖောက်တဲ့ကိစ္စဖတ်ပေါ်မှာလမ်းဖောက်မဲ့ကိစ္စဒီတက်မဟာသုံးဟိုမူတဲ့လမ်းဖောက်တဲ့ကိစ္စဒါတွေအလုံးကတက်မတော်ရဲ့မူဝါဒနဲ့ညွှန်ကြားချက်မိပြီးတော့ညွှန်ကြားချက်နဲ့လာတာပဲဆိုတော့တိုင်းမှုတွေကရောတက်မမှုတွေကရောပြူဟာမှုတဲ့ဘလို့ပဲညှိညီရှေ့ဟိုတစ်ဖက်ကညှိတယ်တစ်ဖက်ကညှိပေမဲ့လည်းတစ်ဖက်ကဘလို့ပြောလဲဆိုလို့ရှင်ကျွန်တော်တို့ကအထက်ညွှန်ကြားချက်အတိုင်းဆိုတော့သူ့ကိုလမ်းဖောက်ပါလို့ညွှန်ကြားလိုက်ရင် तू ကဖောက်အောင်ပါပဲဒါစစ်သားဆိုတော့ဟိုရေခက်ခက်ပြီးတော့ဘုံပေါက်တာတွေပါနေနားမလည်ဘူးရေပအောင်ပြီးတည်ဝမ်းမယ်ကိစ္စရှိတယ်ဆိုတော့အဲ့လိုမျိုးလေးတွေရှိနေဆိုတော့ကျွန်မမြင်တာကအဲဒီကိစ္စတကယ်ကိုညှိရမယ်တက်ချင်းတက်ညှိရမယ်လိုပဲတက်ကိစ္စနဲ့ပဲမပြီးဘူးကျမတို့ကတက်ချင်းတက်ပဲပေးညှိလိုက်ရင်ကျမတို့ကစစ်အုပ်ချုပ်ရေးဘက်ကိုစစ်အာဏာရှင်ဘက်ကိုတက်တက်တွန်းပို့သလိုမျိုးဖြစ်မယ်ဒီကိစ္စနိုင်ငံရေးကိစ္စအနေနဲ့ကျမတို့ဖြေရှင်းဖို့လိုတယ်ခုနကနန်းဖိုးကြီးပြောသလိုမျိုးလမ်းဖောက်တဲ့ကိစ္စကိုတက်မတော်ကမျိုးရေးဆိုပြီးတော့လုပ်တ ဒါသူ့ဖွဲ့စည်းပုံအရာ2008ဖွဲ့စည်းပုံအရနေစက်တွေဒါဖွင့်ပြောရတတ်မတော်လောက်မယ်ကိစ္စဖြစ်တယ်ဒါဖွဲ့စည်းပုံအရာကဒီလိုမျိုးတတ်မတော်ဝင်ပြီးလှုပ်တဲ့အခါမှာဖွဲ့စည်းပုံအရာတော့ဟုတ်တယ်ဒါပေမဲ့ဖွဲ့စည်းပုံကမှားနေကျွန်တော်တို့နိုင်ငံကြီးမှာလည်းပြဿနာတက်တယ်ဆိုတာအခုဒီလိုပြတ်အခြေအနေမျိုးကကျွန်တော်တို့ဟိုမိမောင်းထုတ်ပြတယ်လို့ကျွန်မမြင်တယ်အဲ့တော့နိုင်ငံက ာလဲနိုင်ငံရင်းနှီးနဲ့ဖြစ်ရှင်းနိုင်မှုကိုဟိုနီးလန်းရှာကိုလူတယ်လို့ကျမအနေနဲ့ဒါမှကျမတို့ကဒီတက်မှာမှုဟိုဖြေလျှော့နိုင်မယ်အဲ့ဒါအပြင်ကိုငင်းငင်းတိဆောက်ဖို့လမ်းစောင်းလဲကျမတို့ပြန်ရှာဖို့တွေ့နိုင်မှာ
ဟုတ်ကဲ့ငါဘောကေနေနဲ့ရောကိုကကျွန်တော်တည်ထားသလောက်ဆိုရင်ဘိုးပြင်းပြူထပ်ပြေးသွားကြတဲ့လူတွေဟလာကလေးတွေတန်ရရတာကျွန်တော်ဒီတိကနေကြားနေရတယ်ပြောရရင်တော့တနက်ဖောက်ကြပြီဆိုတော့ねပထမဦးဆုံးညစာပင်ရတော့ဒါပြမယ်ရတာပြည်သူလူထုပဲပေါ့ဗျာတော့ဒါဆိုတော့နဘုတ်ကြီးဘယ်လိုဖြည့်ရှင်းရင်ပြည်လည်နိုင်မယ်လို့နဘုတ်ကြီးယူဆပါတယ်လဲ
အခုလောလောဆယ်ကတော့နှစ်ဖက်စလုံးကဟိုပါပေါ့ဖြစ်စဉ်တစ်ခုခုဖြစ်ပြီးဆိုလို့ရှိရင်ပေါ့နော်ထုတ်ပြန်ချက်တွေထုတ်ကြတယ်ဒါတော့ကျမတို့ကလည်းအဲ့ဒီထုတ်ပြန်ချက်ပေါ်မှာပဲကျမတို့မီဒီယာသတင်းယူရတာပေါ့သတင်းရေးကြရတယ်ဆိုတော့အတွင်းကြကြကြီးကတော့ကျမတို့မသိဘူးဒါပေမဲ့တေးကြတာကတော့ NCA ထိုးထားတဲ့အဖွဲ့နှစ်ဖက်စလုံးလေစစ်တပ်လည်းသူလည်း NCA ထိုးတယ်ဆိုတော့ဒီဟိုနောက်ပြီးနိုင်ငံတကာအတိတ်တွေနဲ့အတိတ်တွေရှေ့မှာ
ထိုးထ
ားတဲ့ခါကျတော့ဒီလိုဖြစ်စဉ်လေးတစ်ခုဖြစ်လိုက်ဒီတိုက်ပွဲဖြစ်စဉ်ပဲဖြစ်ဖြစ်ပေါ့နော်နောက်ပြီးတော့လူခွင့်ချက်ဖောက်မှုမနှုံမှုတော်လို့အသက်လွတ်ကြီးကိုယ်အိမ်ကိုရမှာနေရင်းနဲ့ကိုဟိုအသက်လွတ်ကြီးဟိုပြစ်မဲ့တည်ရတဲ့ဟာမျိုး case မျိုးလေးတွေပေါ့ဆိုတော့ NCA ရဲ့ဟိုအချက်လက်ထဲမှာလည်းဒီမှာအသေးစိတ်မသိသေးတိုင်ပြည်သူလူထုကိုလည်းကိုယ်ကာကွယ်ပေးရမယ့်အပိုင်းမျိုးပါတဲ့ခါကျတော့အခုကရောင်းကြံဖြစ်နေမကာကွယ်နိုင်ဘူးပေါ့နော်ပြောရဆိုရှင်အဲ့ပါတဲ့အချက်လက်တွေကလက်တွေ့မှာကျတော့ဖြစ်မလာဘူးကော။ဖြစ်မလာဘဲနဲ့ဆိုးတဲ့ဘက်ကဖြစ်လာတယ်မရှိရဆိုတော့ဟိုအပြန်အလှန်ထုတ်ပြန်ချက်ထုတ်တာကကျွန်မထင်တာတော့ဖြည့်ရှင်းချက်တခုတော့မဟုတ်ဘူးလို့ကျွန်မမြင်တယ်။ဒါတရားတောင်းနဲ့ inform လုပ်တာဒါအများသိအောင် inform လုပ်တာတော့လောက်ပဲရှိတယ်။ဒါပေမဲ့တကယ်တမ်းဖြည့်ရှင်းချက်ကြလို့ရှိရင်တော့ဟို NCA နှစ်ဖက်စလုံးထူထားရဆိုတော့ case ကလေးဖြစ်စဉ်လေးတခုပဲဖြစ်ဖြစ်အများကြီးပဲဖြစ်ဖြစ်ဒါအားချင်းပဲပြေဆုံးဆွေးနွေးရမှာပေါ့။ဒီချိန်ကကိုဗစ်ကာလဆိုတော့ဘယ်အချိန်မရွေးပေါ့။တော်ပြီးတော့ change ရအောင်မလို့အရင်ကလိုမျိုးလူချက်မဟုတ်ပဲနဲ့ line ပေါ်ကနေပြီးတော့ officially ချက်ချင်းအချင်းပဲအရေးပေါ်စီဝေးဟိုပြောကြရအောင်ဆွေးနွေးကြအောင်ဒီဖြစ်စဉ်ပေါ်မှာဆိုတာမျိုးအဲ့လိုဆွေးနွေးနိုင်တော့ပို့ပြီးတော့ပြောင်းမှုတော့ရှိမယ်လို့တော့ကျွန်တော်အနေနဲ့မြင်တယ်သို့တော်လည်းတကယ်စီရင်နာမှန်နဲ့လူလာရဲ့လာဆိုတဲ့ပုံမှာလည်းမျိုးကိုထုတ်ချက်ဖြစ်တော့တေးသေးချာဟိုကို့အကျိုးနှစ်ဖက်လုံးအကျိုးတိုင်းပြည်အကျိုးပြည်သူလူထုအကျိုးကိုမျှော်ကိုပြီးတော့စီရင်နာမှန်ဆွေးနွေးကြမယ်ဆိုရင်တော့မခဲရင်လို့ထင်ပါတယ်မဆွေးနေဘဲနဲ့တလူအချင်းဆွေးနေမယ်ဆိုလို့ရှိရင်တော့မယုံကြဘူးဆိုတဲ့အနေနဲ့ဖြစ်မယ်ဆိုလို့ရှိရင်တော့ဒီပြဿနာကကြားထဲမှာတော့ဒီပြည်မဲ့ပြည်သူတွေကတော့ဆက်ဆက်ပြီးတော့ဘယ်လိုမှမလုံခြုံတဲ့ဘဝကိုပေါ့နော်မလုံခြုံရင်တော့မအေးချမ်းဘူးပေါ့မငြိမ်းချမ်းတဲ့ဘဝကိုပဲဆက်ပြီးတော့ဟိုရင်စည်းခံနေရမယ့်အနေနဲ့ဖြစ်တာပေါ့ဒါကျွန်တော
်ဟုတ်ကဲ့ဒီကနလူလာဖားပေါ်ညောင်လေးပြင်ကြောက်ကြီးဘက်ကအချင်းနေအပြင်ကိုနောက်အချင်းနေတစ်ခုထပ်ဖြစ်လာတာကကျွန်တော်တို့နေကြောင်းဆောင်တက်ဖွဲ့နဲ့ပတ်သက်ပြီးတော့ဖြစ်လာတဲ့အချင်းနေပေါ့အခုကျွန်တော်တို့ဆွေးနွေးတဲ့အချိန်နောက်ဆုံးကျွန်တော်တိထားတဲ့တည်င်းအရာဆိုရင်တော့ပြီးခဲ့တဲ့ရက်ပိုင်းကနေရာဆောင်တပ်ဖွဲ့ကတမူကြီး၃ယောက်ကိုဟလာတာဝန်တွေကနေထွက်စီးပွားရေးလုပ်ခြင်းတာဝန်တွေကထွက်ပြီးတော့လုပ်ပါဆိုတော့တပ်ဖက်ကဖိအားပေးတယ်အဲ့ဒီဟာကိုအောက်ခြေကနေပြီးတော့သူတို့မကြည်လည်ကြဘူးနေရာဆောင်တပ်ဖွဲ့ကနေမကြည်လည်တဲ့အခါကျတော့အစုလိုက်ပြောလဲသူတို့နှုတ်ထွက်မယ်ဆိုပြီးတော့တင်တယ်တင်အောင်ညှိကြတယ်ညှိကြရင်လည်းအခုဒီနေ့ကြတဲ့အခါကျတော့အဲ့လိုနှုတ်ထွက်မယ်ဆိုပြီးတော့တင်ထားတဲ့ကိစ္စကိုပြန်ဆိုင်ထားလိုက်ပြီလို့ဦးစားနေကြောင်တက်ဖွဲ့ဘက်ကပြောတဲ့တဲ့ရင်ကျွန်တော်ခုနကပဲကျွန်တော်ဖတ်ရပါတယ်။ဒါပေမဲ့ပထမဒီနှုတ်ထွက်ခိုင်းထားတဲ့ဟလာတမှုသုံးနှုတ်ထွက်ခိုင်းထားတဲ့ကိစ္စကတော့အခုချိန်ထိပြည်လည်မှုမရသေးဘူး။ဆိုတော့နိုမီဦးရေအဲ့ဒီအခြေအနေကရောအဓိကအရင်းခံကဘာကြောင့်ဖြစ်တာလို့နိုမီဦးနားလဲပါတယ်လဲ
။ကျွန်တော်ဒီနေကြောင်တက်ပြီဆိုတာကတက်မတော်ရဲ့ဖွဲ့စည်းပုံထဲမှာတည်ဝင်ရှိတယ်နော်။ဒီနေကြောင်တက်ရဲ့တက်ဖို့တက်မှုတွေဘာညာတွေအကုန်လုံးကလည်းတက်မတော်ကနေပြီးတော့ပဲဒီမြန်မာတက်မတော်ကနေပြီးတော့ပဲခန့်အပ်တဲ့ကိစ္စတွေပဲဖြစ်တယ်ဆိုတော့ကျမတို့ကကြည့်လိုက်လို့ရှိရင်ဒါတက်မတော်တွင်ပြဿနာပေါ့ဒီပြဿနာတက်မတော်တွင်ပြဿနာဖြစ်တယ်တက်မတော်ရဲ့အတွင်းရေးပြဿနာဖြစ်တယ်ကျမမြင်တာကဘယ်အဖွဲ့အစည်းမှမဆိုဘယ်ဟိုအတွင်းပြဿနာတွေရှိတယ်အနည်းနဲ့အများတော့တင
်း
မှုတွေရှိတယ်ဘာပြဿနာတွေရှိတယ်အဲ့တော့သူ့ရဲ့အတွင်းရေးပြဿနာကိုကျမမြင်တာကတော့အကယ်၍ဖွဲ့စည်းပုံအရလွဲမှားနေတဲ့လွဲမှားလို့ဖြစ်ပေါ်လာတဲ့ပြဿနာအာ ငယ်ချက်တွေရှိလို့ဖြစ်တဲ့ပုံစံပြဿနာဆိုလဲကျမထင်တယ်တိတိကျကျရှင်းတယ်ဒီနေသားဆောင်တက်တည်းရဲ့စီးပွားရေးလုပ်ငန်းတွေဘာညာတွေအကုန်လုံးကလည်းတက်မတော်ကခွင့်မပြုရင်နိုင်ငံတော်ကခွင့်မပြုရင်ဘာမှမဖြစ်ဘူးဒီကိစ္စတွေကနိုင်ငံတော်ကခွင့်ပြုလာလို့ဖြစ်တဲ့ကိစ္စပဲဖြစ်တယ်တရားဝင်တဲ့စီးပွားရေးဖြစ်စေတရားမဝင်တဲ့စီးပွားရေးဖြစ်စေအဲ့တော့ကျမတို့ကဥပဒေနဲ့အညီကင်တွယ်လို့ရတယ်ဟိုတရားသဖြင့်ကိုဥပဒေနဲ့အညီကင်တွယ်လို့ရတယ်ဘာလို့ဆိုတော့ဒီအစုအဖွဲ့ဒီလုပ်ငန်းဒီလှုပ်ရှားမှုတွေအကုန်လုံးကနိုင်ငံတော်ကခွင့်ပြုထားလို့ဖြစ်တာပဲဥပဒေအရာခွင့်ပြုထားလို့ဖြစ်တာပဲဆိုတော့ကျမမြင်တာကပြဿနာဖြစ်တာအဆမ်းမဟုတ်ဘူးအချင်းချင်းတင်းမာမှုဖြစ်တာလည်းအဆမ်းမဟုတ်ဘူးဒီကိစ္စကိုကျမတို့ကသူတို့စီမှာဖွဲ့စည်းပုံရှိတယ်ဒီဖွဲ့စည်းပုံနဲ့အညီပြဋ္ဌာန်းထားတဲ့ဥပဒေတွေရှိတယ်ဒီအတိုင်းပဲတရားဝင်ဖြည့်ရှင်းတဲ့နယ်ပြည်သူလူထုကိုချိန်ချောက်မှုဖြစ်စေတယ်ပြည်သူလူထုကိုကြောင်းရွံ့ဆိုးရင်မှုဖြစ်ကြောင်းလန့်ဆိုးရင်မှုဖြစ်စေတဲ့ပုံမျိုးမလုတ်သင့်ဘူးလို့ကျမအမြင်နဲ့မြင်တယ်ဒါကကျမနားလဲတာကနေသားဆောင်တက်ကလည်း तू သိပါတယ် तू ပါလဲဆိုတာဆိုတော့တက်မတော်အနေနဲ့ကတော့ကျမကမြင်တာတိုင်းပြည်အပေါ်မှာစေနာထားပြီးတော့တိုင်းသူပြည်သားကိုငှဲ့ညာပြီးတော့တို့ရဲ့အတွင်းရေးကိုတည်တည်ချာချာညှိညှိနိုင်နိုင်နဲ့တို့ဟာတို့ဖြည့်ရှင်းတာကပိုသင့်တော်တယ်ပြည်သူလူထုအပေါ်မှာဝန်တုံးမှုပိုမဖြစ်စေချင်ဘူးမဖြစ်သင့်ဘူးပေါ့
ဟုတ်ကဲ့ဆိုတော့နေဖို့ကအခုကဘယ်လိုပဲဖြစ်ဖြစ်ဒီနေ့အချိန်ထိကတော့လုံးလုံးပြေလည်တဲ့အချိန်တွေမရောက်သေးဘူးပေါ့နော်စိတ်အေးရတဲ့အချိန်တွေမရောက်သေးဘူးပေါ့ဆိုတော့ဟိုလက်နက်ကင်တက်တွေဖြစ်တဲ့အခါကျတော့တခုခုမပြေမလဲဖြစ်တယ်ဆိုရင်ဟာလာဒီနေရာမှာလည်းပဲတနက်ပေါက်လာမလားတနက်ဖောက်လာမလားလူတွေကစိုးရိမ်ပါပဲလေခုနတော့မေဦးထောက်ပြသွားသလိုပဲတခုခုဆိုရင်လူကအရင်ဆုံးစိုးရိမ်ရတာငါတို့သူတို့လည်းပါတာမဟုတ်ခင်တယ်သူတို့သဘောတည်းပါတာမဟုတ်ခင်တယ်သူတို့ကလက်ခံထားရတာဒီအရာကြီးကိုလက်ခံထားပြီးတော့ဟာလာဘယ်လိုပဲဖြစ်မပြေမလဲဖြစ်လာပြီဆိုရင်တော့ငါတို့ကတော့ဒုက္ခတော့ရောက်အောင်ပါပဲဆိုတော့လူတွေကပူကြမှာပဲလေဆိုတော့နဘောကဒီအချိန်တွေကလူတွေစိတ်အေးရလောက်တဲ့အချိန်တွေထိပြေလည်နိုင်ကြအလားလာရောရှိနိုင်ပါရဲ့လား
အာအဲ့ဒီအချိန်တွေကအချိန်တွေဖြစ်ပေါ်လာပုံလေးလေကျွန်မနည်းနည်းလေးထည့်ပြီးတော့ဟိုအစပြုပြောချင်
ဟုတ်ကဲ့
ဖြစ်ပေါ်လာပုံလေးဆိုတော့အကူကလည်းကာကရဏတိလို့ပြောတာမျိုးတော့မဟုတ်ပဲနဲ့ကျွန်တော်တို့တွေ့ရှိချက်အရဆိုလို့ရှိရင်တော့နေကြားစောက်တက်ဆိုတာလဲ2010ခေတ်ကစားပြီးတော့အတွင်ပြောင်းခွဲစီလာတာပါနော် KKB နဲ့ KPF ကနေကိုတွင်ပြောင်းလာအခုဆိုရင်2020ဆယ်နှစ်တည်းမှာရောက်လာပြီပေါ့နော်ဒီကြားထဲမှာဒါက2008ဖွဲ့စည်းပုံရဆိုရင်တော့ဒီမှာစစ်တပ်အောက်ကပဲအောက်ကပဲဆိုတဲ့ခါကျတော့နောက်လျှောက်ကဆယ်နှစ်တောတွင်းမှာသူတို့ဟိုတစ်ဖက်ကလည်းဒါကတက်စစ်တီပဲလေစစ်တီဆိုတော့သူတစ်ဖက်ကလည်းသူ့ရဲ့လောက်ခလာစာရှိမယ်သို့တော်လဲထူးခြားချက်ကသူကလုပ်ငန်းတွေလုပ်စီးပွားရေးလုပ်ငန်းတွေလုပ်ဆောင်ခွင့်ပေးထားတယ်ရှိတယ်ပေါ့နော်ဆိုတော့အဲ့ရလုံဆောင်ခွင့်ပေးရင်းနဲ့မှနဲ့တိုက်ဆိုင်မှုနဲ့ကဆယ်နှစ်ကလည်းပြည့်သွားတဲ့တပိုင်းရှိတယ်။နောက်တစ်ခုကစစ်တပ်အနေနဲ့လည်းသူစောင့်ကြည့်မှာမို့လို့သူလည်းအောက်ခံတက်အနေနဲ့ကတော့သူစောင့်ကြည့်လိုက်မယ်။တစ်ဖက်ကလည်းဒီ2020ထဲမှာဒီနေဆက်မှာရှိတဲ့ဒီရွှေကုတ်ကိုမြို့သစ်စီမံကိန်းကလည်းဒါအားလုံးကိုပြည်နယ်တစ်ခုလုံးချိန်ချောက်မှုဖြစ်စေသလိုဖြစ်သွားတာပေါ့နော်။ဆိုတော့အဲ့ဒီလုပ်ငန်းစဉ်ကလည်းသူရဲ့နေကြာဆောင်တက်ရဲ့လုပ်နေတဲ့လုပ်ငန်းထဲမှာအကြီးအမားဆုံးနဲ့ဟိုစူးရိမ်မှုဖြစ်ဆုံးဖြစ်တာပေါ့နော်ဆိုတော့ပြည်နယ်အစိုးရကိုယ်တိုင်တောင်မှတိတ်တထဲဝင်ဝင်ဆွဲလို့မရတဲ့အနေအထားမျို
း
ကျမတို့အင်တာဗျူးတော့ကျမအဲ့လိုမျိုးတွေသိလာရတာပေါ့နော်ဆိုတော့ပြောမယ်ဆိုရင်ဒီချင်းနေတွေကပြည်လည်လာဖို့အရေးကတော့နည်းနည်းတော့ခက်ခဲဦးမယ်သို့တော်လည်းကျမအောက်ခြေပိုင်းသိရှိထားသလောက်အရဆိုရှင်လည်းပြီးနေကြားဆောင်တက်အနေနဲ့ကလည်းဒီပြည်သူလူထုကိုတော့သူကတော့အသိပေးထားတာပေါ့လေသူအဲ့လောက်ထိတော့ပြည်သူလူထုဆိုရင်ပြည်လည်မှုဖြစ်အောင်ဒါတန်ဖြစ်အောင်တို့ပြန်ပြီးလှုပ်တော့မဟုတ်ဘူးမစိုးရိမ်မှလည်းတော့ပြောတာပေါ့လေသို့တော်လည်းဒါကဘယ်လောက်ထိအမကန်ချက်ရှိမလဲတော့မပြောတတ်ဘူးနော်ပြည်သူလူထုကတော့နည်းနည်းလေးတင်းမာပြီးဆိုရှင်လမ်းဖြန့်ညာဒါကငကိုတွေကဒါကြီးလက်စာစားနေရတဲ့ဘဝဆိုတဲ့ခါကျတော့ဟောကျွေးနှကောင်ခန့်ရင်မြေစာပင်ခံရတယ်ဆိုလို့ရှင်တော့ဖြစ်လာရင်တော့တို့ခံရတာတပိုင်းပေါ့နော်တပိုင်းမဆိုင်တဲ့ပြည်သူကတော့လည်းအယောပြီးခံရပါဘူး
ကျွန်တော်ကခံစားမိတာကဘာလဲဆိုတော့သိရတဲ့အချက်လက်တွေကဘာရပါ့နော်ဒီဥစ္စာကလာအတန်မထွက်မချင်းလှုပ်ပေးထားပြီးတော့နောက်ဆုံးနိုင်ငံတကာကပါဒီကိစ္စကိုပြောလာဆိုလာတဲ့အခါကျတော့မှထကင်တွေ့ဘူးလှုပ်တယ်ကင်တွေ့တဲ့အခါကျတော့လည်းနီလန်ကမမှန်တဲ့အခါကျတော့စိတ်မေးစရာဖြစ်တယ်လို့ကျွန်တော်တယောက်တည်းနေတော့ကျွန်တော်အဲ့လိုတွေးမိတာပဲအခုလက်ရှိကျွန်တော်တို့ဆွေးနွေးတဲ့အခြေအနေအရဆိုရင်ကရင်ပြည်နယ်မှာ hotspot ပေါ့နှစ်ခုရှိနေတာပေါ့နော်ခုနပြောတဲ့ကျွန်တော်တို့ညောင်လေးပင်ဖားပွန်ကြောက်ကြီးဘက်မှာက hotspot တစ်ခုဖြစ်နေတယ်အခုတခါ BGF နဲ့တက်နေကြတဲ့မှာ hotspot တစ်ခုဖြစ်နေနှစ်ခုစလုံးကလက်ရှိကျွန်တော်တို့စကားပြောနေတဲ့အချိန်ထိတည်လဲသွားမဲ့စိတ်အေးရမဲ့အခြေအနေမှာမရှိဘူးဆိုတဲ့အခါကျတော့ဒီအခြေအနေတွေကိုပြန်ကြည့်မယ်ဆိုရင်တော့မေဦးပြင်ပြင်းငြင်းချမ်းရီအလောက်များရင်လေးစရာကောင်းနေပါတယ
်။ကျွန်မပြောခဲ့သလိုမူဒရခရိုင်မှာဖတ်ပုံခရိုင်မှာတက်စခန်း90ကျော်ကနေပြီးတော့80မီတာကိုရောက်လာတာဟာဒါပြင်မျိုးသားမျိုးရေးတက်မတော်ရဲ့ ဟိုတစ်ဖက်က तू तू တောင်းဝန်ရှိတယ်လို့ तू ခံစားနေရတယ်ကျွန်မတော့သဘောပေါက်တယ်ဟိုသဘောပေါက်ခုတယ်ဘာဖြစ်လဲလို့ဆိုတော့တောက်လျှောက်ကအဲ့လိုတီးတီးနဲ့ဟိုမြန်မာတက်မတော်ကနေပြီးတော့ဒါမျိုးတွေဟိုအကွက်တွေဟိုစလုံနေတာဟာကျွန်မတင်တဲ့တိုင်းပြည်အပေါ်မှာသဘောထားမယူဘူးလို့ကျွန်မမြင်တယ်နောက်တစ်ခုကကျတော့ဒီ BGF ကိစ္စ BGF ကိစ္စလည်းအတိုင်းပဲဒီစီးပွားရေးလုပ်ငန်းတွေဘာတွေညာတွေဆိုတာဒါခုနကျွန်မပြောသလိုပဲတက်မတော်ကနေပြီးတော့ခွင့်ပြုချက်နဲ့ဟိုတရားဤမတရားဤစဉ်းစားတာအထက်ဟိုဒီလိုရန်ထောင်ပေးလို့ဖြစ်တယ်လို့ကျွန်မမြင်တယ်ဆိုတော့ဒီကိစ္စတွေကဟိုအချိန်မရွေးပေါက်ပွဲအောင်တမင်တကာချိန်ကြိုက်ဘုံဆင်တယ်လို့မျိုးဖြစ်ပြီးတော့အဆင်ပြေ KNU နဲ့အဆင်ပြေရင်ဒါလေးတွေကိုဒီလိုပဲထားထားလိုက်မယ် KNU နဲ့အဆင်မပြေရင်ဒီတခုခုကိုကျွန်မတို့ကဆက်နက်တံဖြုတ်လိုက်မယ်ဟိုတခုခုကိုကြိုးဖြုတ်လိုက်မယ်ဆိုလို့ရှိရင်ပေါက်ပွဲလာမယ်အဲ့လိုတမင်တကာများလှုပ်ထားတဲ့ပုံကပိုပြီးပေါ်နေသလားလို့ကျွန်မမြင်တယ်ဆိုတော့ဒါတွေကိုကြည့်ချမ်းဖြစ်ဒီပြဿနာတွေအဲ့ဒီတင်းမာမှုကိုဖြစ်ပေါ်စေတဲ့အကြောင်းရင်းတိတိလေးအများကြီးကိုကျွန်မတို့ကမဖြေရှင်းမနဲ့တော့ဒီကရင်ပြည်ငင်းချင်းကြီးကိုကျွန်မတို့ဟိုဟန်ဆောင်ပြီးတော့မျှော်နေကြရမလို့အဲ့တော့ကရင်ပြည်မှာပြန်ပြီးပေါက်ကွဲသွားလို့စစ်မှတ်တွေဟိုအရင်တုန်းကလို60ပတ်ဝန်းကျင်တုန်းကလိုမျိုးဟိုအလုံးအရင်းနဲ့စစ်မှတ်တွေပြန်ဖြစ်အစ်စ်တွေပြန်ဖြစ်ပြီးဆိုလို့ရှိရင်ကျွန်မပြောချင်တာကရင်ပြည်ကြီးပဲမဟုတ်ဘူးမြန်မာနိုင်ငံငြိမ်းချမ်းမှုပေါ့လေမြန်မာနိုင်ငံငြိမ်းချမ်းမှုမြန်မာပြည်သားတွေအကောင်းမနေရဘူးပေါ့စာစာဝတ်နေရေးလုံခြုံရေးဘာညာဘာမှအဆင်မပြေတော့ဘူးပေါ့ဆိုတော့ကရင်ပြည်ရဲ့ကိစ္စကိုကျွန်မကတော့ကရင်တယောက်ရှိတော့အနေကြည့်ရင်လည်းဟိုရင်လေးတယ်ဒါပေမဲ့မြန်မာပြည်အတွက်ကြည့်လည်းရင်လေးတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီမှာချိန်ကြိုက်ပုံကြီးအများကြီးပဲရှိတယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့နံဖော်ကရောနံဖော်ကရအခုဆိုရင်တကယ်နေရာမှာတော့ရှိနေတယ်လို့ပြောရမှာပေါ့နော်ဖအန်ဆိုတဲ့အခါကျတော့နံဖော်ကဘလောက်များကျင်လေးစရာဖြစ်နေပါပြီလေကင်ဂျင်ငင်းချမ်းကြီ
း ယင်လေးစရာကတော့ဖြစ်တယ်ပေါ့နော်ယင်လေးစရာဖြစ်တယ်လို့ပြောလို့ရှိရင်တော့ဒါဟိုကမီဒီယာကမှတွေ့လဲယင်လေးစရာဖြစ်တယ
်
အခု2020ရွေးကောက်ပွဲပြီးလို့နိုင်ရလာတဲ့ဟိုက NLD NIA ပါတီရဲ့သူအစိုးရဖွဲ့လာတဲ့ခါကျတော့ရှင်လဲသူ့အတွက်ယင်လေးစရာပေါ့ဒီဥစ္စာကခုနပြောတဲ့စနစ်တန်ကသူ့အတွက်မှာသူ့အတွက်လဲသူပြန်စနစ်တန်စိတ်ပူစရာဖြစ်တယ်ပေါ့နော်ကျွန်တော်ဆိုတော့ဘာပဲဖြစ်ဖြစ်ဒီတက်လာမဲ့အစိုးရကလည်းအစိုးရတက်ကြလို့ရှိရင်လဲဒီငင်းချမ်းကြီးအခုရက်တန့်နေတဲ့တန့်နေစေဖြစ်နေတဲ့ငင်းချမ်းကြီးလုပ်ငန်းစဉ်ကိုပို့ပြီးတော့မိမှန်လမ်းမှန်နေပေါ့နော်ပို့ပြီးတော့ဟိုကပေါ့လမ်းကြောင်းမှန်အောင်တော့ဆက်သွားဖို့တော့လိုတယ်ပြီးတော့ကိုဆွေးနွေးခဲ့တဲ့ဥစ္စာကိုအရာတွေကိုလည်းပြန်ပြီးတော့ reflection ပေါ့လေဘယ်လောက်ထိဟိုတယောက်မှုရှိနေတယ်လဲပေါ့နော်အောက်ခြေပိုင်းမှာပေါ့နော်ဆိုတော့ပုံမှန်ဆွေးနွေးရဲဆိုတာမျိုးကအောက်ခြေပြည်သူလူထုကလည်းသိရမယ်သူတို့ဘက်ကခံစားချက်ကိုလည်းဟိုမှာဆွေးနွေးဆိုတဲ့ဆွေးနွေးတဲ့အခန်းထဲမှာလည်းအညီနိုင်တဲ့အခန်းထဲမှာလည်းပါဝင်ရမယ်ဆိုတာအဲ့လိုမျိုးအပြန်အလှန်ရှိမှသာလမ်းကြောင်းတစ်ခုကိုတက်လာမယ်လို့ထင်တယ်အခုချိန်ထိကတော့အဲ့ဒီအနေထားမျိုးမရှိသေးတဲ့ခါကျတော့ယင်လေးစရာကတော့အခုချိန်ထိတော့ယင်လေးနေရစေပေါ့နော်ဆိုတော့အဲ့ဒါယင်လေးမှုကတော့အားလုံးဝိုင်းပြီးတော့တုံးပြီးတော့လုံမယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါဗျာတိုင်းပြည်ငြိမ်းချမ်းရေးဆိုတော့အမြဲတမ်းအရေးကြီးတဲ့ကိစ္စပါဒါကိုယ်လည်းလုံနေကြတဲ့လူတွေဆိုတော့ပိုသိပါလိမ့်မယ်ဘသူကမှငြိမ်းချမ်းရေးကိုပူလို့ရတယ်ဆိုပြီးတော့ငြိမ်းချမ်းရေးပူလို့ကျင်ချောင်းကလည်းပဲကြွားဝါပြီးတော့လက်ကမောက်ခတ်ပြောနေကြမလို့ဘူးလို့ထင်ပါတယ်အားလုံးကတန်းလူငင်းချမ်းရေးလူချင်းကြတာပါငင်းချမ်းရေးအလူချင်းဆုံးကတော့အဲ့ဒီမငင်းချမ်းတဲ့ဒေသတွေမှာနေရတဲ့ပြည်သူလူထုပဲလို့ကျွန်တော်ကတော့အဲ့လိုပဲယုံကြည်ပါတယ်အချိန်ပေးပြီးတော့ပါဝင်ဆွေးနွေးပြီးတယ်နန်ဖော့ကေနော်မေဦးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာဟု
တ်ကဲ့ကျမတို့လည်းကျေးဇူးတင်ပါတယ
်တင်ပါတယ်ရှင
်ကရင်မြို့သားအစီအယုံ KNU ရဲ့အကြံပေးဖို့ကတူဖြစ်သူနော်မေဦးကရင်သတင်းစင် KIC ရဲ့အယ်ဒီတာချုပ်နန်ဖော့ကေတို့ဆွေးနွေးသွားကြတာပါCOVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မေးမြန်းခန်းတွေကိုအင်္ဂါညဒိုင်းအလီလိုင်းစီစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA စီစဉ်တွေကိုအားပေးနှားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာခါတမရပါဒီပြာဝေးပွားပြီးစမ်းပါပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိပါခင်ဗျာ
VOA မြန်မာပိုင်းရဲ့ကမ္ဘာတော်လွှားခီးသွွားအစီအစဉ်ကနေကြိုဆိုပါတယ်ရှင်ကျွန်မဆွေမြတ်မောင်ပါခုတစ်ခေါက်ကဘာတလွားခီးသွားအစီအစဉ်ကတော့ဖိလစ်ပိုင်နိုင်ငံကိုသွားပြီးတော့ရုပ်ရှင်ကြည့်ရမှာပါကိုဗစ်ကရောဂါကြောင့်ရုပ်ရှင်ရုံတွေပိတ်ထားရချိန်မှာမနီလာမြို့တော်ကဗန်နစ်ရေပေါ်မြို့ပုံစံမျိုးလုပ်ထားတဲ့ shopping center ကြီးတစ်ခုရဲ့မှာရေပေါ်ရုပ်ရှင်ရုံတစ်ခုကိုဖန်တီးထားပါတယ်ကိုယ့်ရဲ့လှေပေါ်ကနေသီးသန့်ရုပ်ရှင်ကြည့်နိုင်တဲ့လေဟာပြင်ရုပ်ရှင်ရုံစီကိုအခုပဲကဘာတလွားခီးသွားအစီအစဉ်ကနေသွားကြည့်ကြရအောင်ပါရှင်ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာအီတလီနိုင်ငံက Venice ရေပေါ်မြို့လိုဖန်တီးထားတဲ့ McKinley Hill Mall ဆိုတဲ့ shopping ဈေးဆိုင်တန်းကြီးတစ်ခုရှိပါတယ်။ Venice Grand Canal လို့ပုံစံလုပ်ထားတဲ့တူမြောင်တစ်ဖက်တစ်ချက်မှာဈေးဆိုင်တန်းတွေကိုစောက်ထားတာပါ။အဲ့ဒီတူမြောင်ထဲမှာအခုတော့အမိုးအကာမဲ့ရုပ်ရှင်ရုံတစ်ခုကိုဖန်တီးထားပါတယ်။ COVID ကရောဂါကြောင့်မိုးလုံလေလုံအဆောက်အဦတွေကရုပ်ရှင်ရုံတွေအပါအဝင်ဖျော်ဖြေရေးလုပ်ငန်းတွေကိုပိတ်ထားရချိန်မှာ COVID ထိန်းချုပ်ရေးလုပ်ငန်းတွေနဲ့အညီလေပေါ်ကနေရုပ်ရှင်ကြည့်နိုင်အောင်လို့လုပ်ထားတာဖြစ်ပါတယ်။Venice မြို့မှာစီးကြတဲ့ gondola လေတွေပုံစံမျိုးလေတစည်းပေါ်မှာနှစ်ယောက်ထိုင်ပြီးရုပ်ရှင်ကြည့်နိုင်ကြပါတယ်။တယောက်နဲ့တယောက်ခက်ခွခွနေကြရမယ့်စည်းကမ်းတွေနဲ့အညီရုပ်ရှင်တကားမှာလေ၅စီးစုစုပေါင်းလူ၁၀ယောက်သာကြည့်ခွင့်ရှိပါတယ်။ရုပ်ရှင်လက်မှတ်တွေကိုလည်း online ပေါ်ကနေချုပ်တင်ဝယ်ယူထားဖို့လိုသလိုရုပ်ရှင်လာကြည့်သူတိုင်းကျန်းမာရေးဆိုင်ရာဖောင်ကိုရုံထဲမှာဝင်ခင်မဖြစ်မနေဖြည့်ဖို့လိုပါတယ်။COVID ဖြစ်တဲ့သူနဲ့ထိတွေ့ဘူးသလားရုပ်ရှင်ရုံလာပြီးတဲ့နောက်မှာ COVID ကူးရယ်ဆိုရင်အသိပေးပါမယ်ဆိုတာမျိုးတွေကိုဖောင်ထဲမှာဖြေရပါတယ်ဒါတည်းမကရုပ်ရှင်လာကြည့်သူတွေအနေနဲ့ရုံထဲကအသံနားထောင်ဖို့အတွက်ကိုယ့်ရဲ့နှချက်ကိုကိုယ်ယူလာဖို့လည်းလိုပါတယ်လေထဲကနှချက်ပေါက်တွေမှာထိုးပြီးအသံနားထောင်လို့ရသလိုအထူးစီစဉ်ထားတဲ့အသံလှိုင်းကိုဖမ်းပြီးနားထောင်လို့ရပါတယ်ရုပ်ရှင်လာကြည့်သူတွေစိတ်ချလက်ချကြည့်နိုင်ဖို့အတွက်လေတွေကိုလည်းဧည့်သည်တွေမစည်းခင်ရောစီးပြီးချိန်မှာပါပိုသက်ရှင်းလင်းပါတယ်COVID ကြောင့်ကိုယ့်အိမ်ထဲမှာပဲ online ကနေရုပ်ရှင်ကြည့်နေကြရသူတွေအခုလိုထူးခြားတဲ့ရုပ်ရှင်ရောမှာလာကြည့်နိုင်တာကိုသဘောကျနေကြပါတယ်
။ I think just wow and it's a different type of movie that
ဒီကောင်ကနေရုပ်ရှင်ကြည့်ရမယ်။သူမျိုးနဲ့မှာ gondola စီးပြီးတော့ရုပ်ရှင်ကြည့်ရမယ်ဆိုတော့တေဟုတ်ပါလားဆိုပြီးဖြစ်မိပါတယ်။အဲဒါကြောင့်လည်းသွားကြည့်အောင်ဆိုပြီးတော့လာပြစ်တောင်းတယ်။တော်တော်စိတ်ဝင်စားဖို့ကောင်းပါတယ်။
2020ဒီဇင်ဘာလဆန်းကမှဖွင့်ခဲ့တဲ့ရေပေါ်ရုပ်ရှင်ရုံမှာရုံပိတ်ရက်ပွဲလက်မှတ်တွေအလုံးရောင်းကုန်နေပါတယ်
။ Oh my god, November 2019 Frozen.
ရုပ်ရှင်ရုံမှာနောက်ဆုံးရုပ်ရှင်ကြည့်ပြတာ2019 November လတုန်းက Frozen ရုပ်ရှင်ကြည့်တော့ပါ။ဘလောက်တောင်ကြာနေပြီလဲနော်။အခုလိုမျိုးပိတ်ကားပေါ်မှာရုပ်ရှင်ပြန်ကြည့်နိုင်တာတော်တော်လေးကိုစိတ်သက်သာရပါတယ်။ဒါကညွှန်တော်မှာဆိုရင်ဒီအချိန်တွေကိုလက်ခံရမှာပါ။
ဒီရေပေါ်ရုပ်ရှင်ရုံမှာလောလောဆယ်တနည်းကိုရုပ်ရှင်နှစ်ကားပဲပြပါတယ်များသောအားဖြင့်ကအချစ်ဆန်မျိုးကားတွေပါဒါပေမဲ့ပိတ်ကားပေါ်မှာရုပ်ရှင်ကြည့်ရတဲ့အရာတာကိုခံစားခြင်းတွေကတော့အကြိုက်တွေ့နေကြပါတယ
် Yes we regularly go to cinema so it has been a very grueling and painful thing for
ရုပ်ရှင်ရုံပုံမှန်သွားလေးရှိတဲ့ကျွန်တော်တို့အတွက်တိတ်ကိုအောင့်အီးနေခဲ့ရတယ်လို့ပြောနိုင်ပါတယ်ရုပ်ရှင်ရုံတွေပိတ်ထားတာဘယ်နှလောက်တောင်ကြာပြီမှမသိတော့ပါဘူးအခုတော့တွေ့ကြုံအစ်လိုချင်လို့လာခဲ့တာပါဒါမျိုးအတွေ့အကြုံအသေးရနိုင်တာကိုတကယ်ပဲကျေးဇူးတင်မိပါတယ
်။ရေပေါ်ရုပ်ရှင်ရုံကိုဖန်တီးထားတဲ့ Magic World Corporation ကြီးကလည်းဆေးရုံတွေ၊ကျန်းမာရေးဆိုင်ရာအဖွဲ့အစည်းတွေပိုးသက်တဲ့လုပ်ငန်းတွေနဲ့ပူးပေါင်းပြီးတော့သူတို့ရဲ့ရေပေါ်ရုပ်ရှင်ရုံကိုကျန်းမာရေးဆိုင်ရာစည်းကမ်းချက်တွေနဲ့ကန့်ညီအောင်ဆောင်ရွက်နေပါတယ်
။ Filipinos have reached a point already that they have realized that hey this pandemic is here.And we have to stop
being ဖိလပိုင်လူမျိုးတွေအနေနဲ့ကရောဂါကြီးရှိနေတယ်။ဒီကရောဂါကြီးကိုကြောက်နေလို့မရဘူးဆိုတဲ့အခြေအနေကိုရောက်သွားပြီလို့ကျွန်မထင်ပါတယ်။ကိုယ့်ရဲ့နေရာလှုပ်ရှားတွေကိုပို့ပြီးလုံခြုံပေးခြင်းနဲ့အနည်းနဲ့လှုပ်သွားကြရတော့မယ်ဆိုတာကိုလက်ခံထားကြပါပြီ။အခုဒီရေပေါ်ရုပ်ရှင်ဆိုလဲလိုင်းနိုင်ရမယ့်စည်းကမ်းတွေအားလုံးနဲ့ညီအောင်လှုပ်ထားတဲ့အတွက်ဘေးကင်းကင်းနဲ့ရုပ်ရှင်ကြီးတဲ့အတွေ့အကြုံကိုရနိုင်ကြပါတယ်။
COVID ကရောဂါကြောင့်ကမ္ဘာတဝန်းကဖျော်ဖြေရေးလုပ်ငန်းတွေအနေနဲ့ယောဂအန္တရာယ်ကင်းကင်းနဲ့သူတို့လုပ်ငန်းတွေဘလို့လဲပတ်နိုင်မလဲဆိုတဲ့နည်းလမ်းမျိုးစုံကိုရှာနေကြရပါတယ်။လူတွေအနေနဲ့လည်းအိမ်ထဲမှာပဲနေနေကြရတာကိုညှင်းဝေနေကြတာမဟုတ်အမိုးအကာမဲ့ရုပ်ရှင်ရုံတွေပြန်ပြီးခေတ်စားလာနေတာပါရုပ်ရှင်ရုံလုပ်ငန်းတွေဆက်ပြီးရှိနေဖို့အတွက်ထူးခြားတဲ့ဆွဲဆောင်မှုတွေလုပ်ဖို့လိုတယ်လို့ဖိလပိုင်ရုပ်ရှင်လုပ်ငန်းတိုးတက်ရေးကောင်စီဥက္ကဋ္ဌကပြောပါတယ
် Now more than ever if you want to stay afloat if you want to keep
ရုပ်ရှင်ရုံလုပ်ငန်းတွေဆက်လက်ပတ်နေခြင်းနဲ့ပြန်ဖွင့်ခြင်းနဲ့ဆိုရင်ရုံမှာရုပ်ရှင်ကြည့်တဲ့အတွေ့အကြုံပေးနိုင်မှုလိုပါတယ်ရုပ်ရှင်ရုံမှာရုပ်ရှင်ကြည့်တဲ့အရာတာကကိုယ့်အိမ်မှာရုပ်ရှင်ကြည့်ရတာနဲ့အကွာကြီးကွာတဲ့အတွေ့အကြုံမျိုးပေးနိုင်မှုလိုပါတယ်
။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်က McKinley Hill Mall ရေပေါ်ရုပ်ရှင်ရုံက COVID ကရောဂါကြားမှရုပ်ရှင်ရုံသွားရတဲ့အတွေ့အကြုံတွေလုပ်ပေးထားတာဖြစ်ပါတယ်။ဒီမှာကြည့်မယ်ဆိုရင်ရိုးရိုးလက်မှတ်တစ်စောင်ကို American Dollar 10ကျပြီးတော့အချိုးရည်ပေါက်ပေါက်ဆုပ်ပါတဲ့လေတစည်းငှားကကတော့ Dollar 20ဖြစ်ပါတယ်။နေတိုင်းဖွင့်တဲ့ရေပေါ်ရုပ်ရှင်ရုံကိုအားပေးသူတွေများလွန်လာကြောင်းနောင်ချရင်လေအစင်းရေအနေငယ်ထပ်တိုးပြီးတော့ရုပ်ရှင်ကားတွေကိုလည်းအဆုံပြနိုင်ဖို့စီစဉ်သွားမယ်လို့ရုပ်ရှင်ရုံတာဝန်ရှိသူတွေကပြောပါတယ်ရှင်ကျွန်မဆုမြတ်မောင်ပါ
အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
ဇန်နဝါရီလ20ရက်နေ့ဒီကနေ့မှာဂျိုးဆက်ရော့ဘင်နက်ဘိုင်ဒန်ဂျူနီယာဟာအမေရိကန်ပြည်ထောင်စုရဲ့46ရောက်မြောက်သမ္မတအဖြစ်ကျန်းသစ္စာကျိန်းဆိုမှာဖြစ်ပါတယ်။ကျန်းသစ္စာကျိန်းဆိုပြီးချိန်မှာတော့အသက်88နှစ်နဲ့62ရက်ရှိပြီဖြစ်တဲ့ဂျိုးဘိုင်ဒန်ဟာအမေရိကန်သမိုင်းမှာအသက်အကြီးဆုံးသမ္မတအဖြစ်တာဝန်ထမ်းဆောင်နေသူဖြစ်မှာပါ။သူ့ရဲ့ဒုတိယသမ္မတအထက်လွှတ်တော်အမတ်ဟောင်းကမလာဟဲရစ်ကတော့ပထမဆုံးအမျိုးသမီးအဖြစ်သာမကပထမဆုံးအာဖရိကနယ်ပွားအဖြစ်ရောပထမဆုံးအာရှနယ်ပွားတယောက်အနေနဲ့ပါဒုသမရတာဝန်ကိုထမ်းဆောင်ရမှာဖြစ်ပါတယ်46ရောက်မြောက်သမရရဲ့ကျန်းသစ္စာကျိန်းဆိုပွဲကတော့အစဉ်အလာအတိုင်းကျင်းပနေကြပုံစံနဲ့မတူတဲ့အစီအစဉ်တွေနဲ့အခြေအနေအရပြောင်းလဲဆောင်ရွက်ရမှာပါအစင်လာရအမျိုးသားရင်ပြင်ရဲ့ကျဲပြောလာတဲ့မျက်ခင်းပြင်ကိုမျက်စိတစုံလှမ်းမြင်နိုင်တဲ့အမေရိကန်လွှတ်တော်အဆောက်အအုံရဲ့အနောက်ဘက်ဆင်မြင့်မှာရွေးကောက်ခံသမ္မတဘိုင်ဒန်နဲ့ရွေးကောက်ခံဒုသမ္မတဟဲရစ်တို့ကြမ်းကြိမ်ကြရမှာဖြစ်ပါတယ်1982ခုနှစ်ကစပြီးအထူးဂုဏ်ပြုဧည့်သည်တော်တွေနဲ့လွတ်တော်အမတ်တွေကစင်မြင့်နဲ့အစဉ်စဉ်ဝန်းရံဆောက်လုပ်ထားတဲ့ဆင်တွေပေါ်မှာနေရာယူကြရပါတယ်အထက်နဲ့အောက်လွတ်တော်အမတ်တွေအတွက်သူတို့ရဲ့မဲဆန္ဒနယ်မြေတွေကပြည်သူတွေကိုဖိတ်ကြားနိုင်ဖို့သမရကျန်းသစ္စာကျင်းဆိုပွဲဝင်ခွင့်လက်မှတ်2သိန်းကျော်ကိုဖျက်ဝေပေးလို့ရှိပါတယ်။ဒါပေမဲ့ဒီနှစ်ကိုဗစ်ကာယောဂါကာကွယ်ရေးကန့်သတ်ချက်တွေကြောင့်လွတ်တော်အမတ်တယောက်ကိုလက်မှတ်အပိုတစ်ဆောင်စီပဲပေးထားပြီးလွတ်တော်ပရုံအတွင်းလူ3,000တဲ့ပိုပြီးဝင်ခွင့်ပြုမှာမဟုတ်ပါဘူး။အရင်တုန်းကဆိုရင် National Mall အမျိုးသားရင်မြင့်ကြီးတဲကနေလူရေ 1.8 သန်းလောက်အထိများပြားတဲ့လူထုကြီးကခေါင်းဆောင်အစ်စ်အတီးပြုတဲ့အခမ်းအနားကိုကြီးရှုအားပေးခဲ့ကြပါတယ်ဒီနှစ်တော့အဲ့ဒီလိုလူစုလူဝေးနဲ့မကျင့်ပနိုင်တော့ပါဘူးကျန်းသစ္စာကျိန်းဆိုပြီးတာနဲ့တပြိုင်နက်အခမ်းအနား80ရာခိုင်နှုန်းလောက်ကအွန်လိုင်းကနေပါဝင်ဆင်နွှဲကြပြီးရုပ်မြင့်သံကြားကနေထုတ်လွှင့်ပေးရတော့မှာပါပုံမှန်လူထုတသန်းကျော်ပါဝင်တဲ့အခမ်းအနားကိုကိုယ်တိုင်ပါဝင်ဆင်နွှဲလို့မရကြတော့ဘဲရုံမြင့်တန်ကြားကနေပဲကြီးစုကြရတော့မှာဖြစ်ပါတယ်။အစင်လာတရက်အနေနဲ့ငိမ့်ချန်းစွာအာနာလွှဲပြောင်းတဲ့သင်္ကေတအဖြစ်ကျန်းသစ္စာကျိန်းစိုပွဲအထိတ်အမှတ်ခြိတဲ့ပွဲအပြင်သမရအသစ်ကဂုံပြူတက်ဖွဲ့တွေကိုစစ်ဆေးတဲ့အခမ်းအနားတွေလည်းမကျင့်ပနိုင်တော့ပါဘူး။သမရရဲ့အဓိကတာဝန်ဖြစ်တဲ့အမေရိကန်ပြည်သူတွေလုံခြုံမှုအတွေ့ပြည်ပအနေနဲ့ပြည်တွင်းရန်နောက်ကိုဗစ် -19 ကာယောဂါဘေးကနေအကာအကွယ်ပေးရေးအတွေ့ဆောင်ရွက်ရမယ့်ဝတ္တရားတွေပါဝင်ပါတယ်ဒီလိုကျန်းသစ္စာကျိန်းဆိုခြင်းဟာသမရအနေနဲ့အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေသစ္စာဆောင်တည်ပါမယ်လို့ဂရိကဝတ်ပြုတာဖြစ်ပါတယ်သူကိုယ်ပိုင်ခန်းစားချက်ခံယူချက်ကိုပါတီအပေါ်သစ္စာခံမှုဒါမှမဟုတ်ဘာသာရေးသက်ဝင်ယုံကြည်ကိုးကွယ်မှုစတာတွေဘလို့ပဲရှိရှိသူဟာဒီအခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုတသွေမသိမ်းလိုက်နာကျင့်သုံးရမှာဖြစ်ပါတယ်အမေရိကန်နိုင်ငံသားဆိုရင်ဘယ်နေရာမှာပဲရှိရှိကြိုက်တဲ့ဘယ်ပါတီကိုမဲပေးခဲ့ပေးခဲ့သူရဲ့မူဝါဒတွေကိုသဘောတူသည်ဖြစ်စေမတူသည်ဖြစ်စေသူကျန်းသစ္စာကျိန်းဆိုပြီးတာနဲ့တပြိုင်နက်အမေရိကန်တွေအားလုံးအတွက်သူဟာသမ္မတဖြစ်သွားပါပြီဒီကျန်းသစ္စာကျိန်းဆိုပွဲကနေစပြီးသမ္မတအနေနဲ့အမျိုးသားဆောင်ပုဒ်ဖြစ်တဲ့ E Pluribus Unum ဆိုတဲ့အများတွေကတယောက်ဖြစ်တယ်ဆိုတာကိုမမေ့မလျော့သတိနဲ့ဆင်ခြင်ရမှာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင်
ဟုတ်တယ်ဦးနေမနေ့ကတည်းကလွှာရည်နဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးတရင်အချင်းချုပ်ကိုတင်ပြပေးပါမယ်ဗိုလ်တော်နေမှာအမေရိကန်သမ္မတဖြစ်ကျန်းသစ္စာကျေးဇူးပဲဂျိုးဘိုင်ဒန်ကအင်္ဂါနေ့ညနေပိုင်းမှာသူစာတီဒလဝဲပြည်နယ်ကနေမြို့တော်ဝါရှင်တန်ဒီစီကိုရောက်ရှိလာပြီးဖြစ်ပါတယ်ဒီစီကိုမထွက်ခွာခင်ကလေးမှာပဲဂျိုးဘိုင်ဒန်ကဒလဝဲပြည်နယ်လူကြုံရေးအရန်တပ်ဖွဲ့ဌာနချုပ်ကိုသူရဲ့သားဘိုဘူဘောဘိုင်ဒန်အမည်နဲ့အမတ်တရအမည်ပေးဂုဏ်ပြုချင်းပြတဲ့အခမ်းအနားကိုတက်ရောက်ခဲ့ပါတယ်။ဝါရှင်တန်ဒီစီကိုရောက်လာပြီးတဲ့နောက်ညနေပိုင်းမှာဂျိုးဘိုင်ဒန်ကသမရလင်ကွန်အထိမ်းအမှတ်ပြတိုင်းမှာကျင်းပမဲ့ COVID-19 ကြောင့်အသက်သေဆုံးခဲ့ရသူတွေအတွက်စစ်တောင်းပွဲအခမ်းအနားကိုတက်ရောက်မှာဖြစ်ပါတယ်။အဲဒီနောက်အမေရိကန်သမရတွေရဲ့အဆွေအအကေဟာ Blair House မှာတညတာတက်ခွန်မှာဖြစ်ပါတယ်။အမေရိကန်သမ္မတကျန်းသစ္စာကျေးဇူးပွဲအတွက်စစ်ခေါ်ထားတဲ့ပြည်နယ်လူကြိုးရေးအရန်တပ်ဖွဲ့ဝင်တွေကထပ်ဖွဲ့ဝင်တချို့ကိုလူကြိုးရေးအရာအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးအဖွဲ့ FBI ကဖိအားပေးခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနပင်တဂွန်စစ်ဌာနချုပ်ကတာဝန်ရှိသူတွေကပြောပါရယ်ဖိအားခံရသူတွေက2ယောက်ကိုသာကျန်းသစ္စာကျေးဇူးပွဲအတွက်ရေးသားချက်တွေနဲ့ဆက်ဆက်ပြီးဖိအားပေးခဲ့ရတာဖြစ်ကြောင်းတခြားတပ်ဖွဲ့ဝင်10ဦးကိုတော့ကျန်းသစ္စာကျေးဇူးပွဲနဲ့ပတ်သက်ဆိုင်ပဲအရင်ကရာဇဝတ်မှုတွေနဲ့ဆက်ဆံနေတာကြောင့်ဖေရှားပြစ်တာဖြစ်ကောင်းဖြစ်နိုင်တယ်လို့လည်းတာဝန်ရှိသူတွေကပြောပါရယ်။ကို ကိုရိုနာဗိုင်းရပ်စ်ကနဝူးစတဲ့ပြပွားမှုကိုတုံ့ပြန်တာနဲ့ကာယောဂါကိုရှောင်လွှဲနိုင်မှုအတွက်လှုံ့ဆော်ရမှာနှိကွေ့ခဲ့ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ပညာရှင်ကိုယ်စားလှယ်အဖွဲ့ကပြောပါရယ် WHO အဖွဲ့အနေနဲ့ COVID-19 ယောဂါကိုကမ္ဘာ့ကာယောဂါအဖြစ်အရေးပေါ်အခြေအနေကြီးညာတာကအခုတည်းအခြေစောပြီးကြီးညာနိုင်ခဲ့ခြင်းရှိမရှိအပေါ်မှာလည်းအဲ့ဒီပညာရှင်အဖွဲ့တွေကမေးခွန်းထုတ်လိုက်ပါရယ်ဒီနေ့ကမှထုတ်လို့တဲ့ COVID-19 ကာကွယ်ဆေးတွေကိုမြန်မာနိုင်ငံအပါအဝင်နိုင်ငံ6ခုကိုစတင်ပေးပို့မယ်အကြောင်းအိန္ဒိယနိုင်ငံကြီးဝန်ကြီးဌာနကအင်္ဂါနေ့မှထုတ်ပြန်ပါတယ်မြန်မာဘက်ကတော့လူပေါင်း15သန်းအတွက် COVID-19 ကာကွယ်ဆေးရဖို့အိန္ဒိယနဲ့ညီနိုင်တာပြီးလာမယ့်လပိုင်းအတွင်းနိုင်ငံတွင်းကာကွယ်ဆေးထိုးနိုင်ဖို့ရည်မှန်းထားပါတယ်အိန္ဒိယထုတ် COVID-19 ကာကွယ်ဆေးတွေရရှိဖို့အတွက်အိန္ဒိယနိုင်ငံတွေရဲ့အရေးကြီးတဲ့ဘိတ်ဖက်နိုင်ငံတွေကပန်ကြားထားကြောင်းလည်းအိန္ဒိယနိုင်ငံရဲ့ကြေညာချက်မှဖော်ပြထားပါတယ်ပဋိပက္ခတွေရှိနေတဲ့မြန်မာနိုင်ငံရဲ့ညီညွတ်ရေးတမန်တော်တွေအဖြစ်ခရီးယံဖျားကြောင်းတွေကဆောင်ရွက်ကြဖို့အရှက်ကက်သလစ်ဆရာတော်ကြီးများအဖွဲ့ချုပ်ရဲ့အကြီးအကဲဖူဂျီဟာမီအမတ်ဂါဒီနယ်ချားလ်စ်မောင်မိုးကတိုက်တွန်းလိုက်ပါတယ်။ညီညွတ်ရေးကိုကုစားဖို့ဆေးအရေးပေါ်လိုအပ်နေကြောင်းညီညွတ်ရေးကိုပြပါမယ်ဆိုတဲ့ဖျားသခင်ရဲ့နှုတ်ကပတ်တော်ကိုနှလုံးသွင်းပြီးခရီးယံအားလုံးအတူတကွပေါင်းစည်းကြဖို့လိုအပ်ကြောင်းလည်းစံတော်လက်ဆက်ရှိရတဲ့ကဂါဒီနယ်ချားလ်စ်မောင်မိုးကသတင်းစကားပြပိုတဲ့အကြောင်း UCAD News မှာဖော်ပြထားပါတယ်ဗိုလ်ဒုတိယမနက်ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VO ကနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တောတာရှင်များကိုစိတ်နှပြရှင်လန်းချမ်းမြေပါစေကျွန်တော်ရပ်ပထောင်းပါ
This program has come to you from the Voice of America, Washington.